Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American တန်ရ2023ခုနှစ်ဒီဇင်ဘာလ14ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3249လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျမသင်္ကီထိုက်ပါရှင်
ဟာမတ်အဖွဲ့ကိုရန်ပုံငွေ၆ပန့်ပေးနေသူတွေကိုအမေရိကန်နဲ့ဗြိတိန်နိုင်ငံတွေကစစ်ထုတ်တာအကြိမ်မြောက်အရေးယူတံခတ်လိုက်ပါတယ်။ယူကရိန်းကအကြီးဆုံးမိုဘိုင်းကုမ္ပဏီကိုပိတ်မှတ်ထားစိုက်ဘာတိုက်ခိုက်မှုလုပ်ခဲ့တယ်လို့ရုရှားအွန်လိုင်းဟက်ကာအဖွဲ့တစ်ခုကဝန်ခံပါတယ်။သမ္မတဘိုင်ဒန်ရဲ့သားဖြစ်သူဟန်တာဘိုင်ဒန်ကသူ့ရဲ့နိုင်ငံပြင်ပငွေရေးကြေးရေးကိစ္စတွေမှာဖခင်ဖြစ်သူပါဝင်ပတ်သက်မှုမရှိဘူးလို့စွပ်စွဲချက်တွေအပေါ်ညွှန်ဆိုခဲ့ပါတယ
်။ဒီလိုထိတ်တန့်ရောက်တဲ့နေ့အပြင်ညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီကြားဆွေးနွေးမှုအပေါ်သုံးသက်ချက်စကိုင်းတိုင်းမော်လူးမြို့ကတိုက်ပွဲနောက်ဆုံးအခြေအနေနေတိုးအဖွဲ့ဝင်ဖြစ်ရေးယူကရိန်းကြုံရတဲ့အခက်အခဲအရှိတောင်အရှမကြုံနေရတဲ့ရာသီဥတုပြောင်းလဲမှုတန်ဆတဲ့သတင်းဆောင်မတွေကိုလည်းနားဆင်ချရပါမယ်ရှင်။အပတ်စဉ်ခဏတွေထဲမှာတော့ Editor နဲ့ဆွေးနွေးကန် Gen Z တပတ်အတွင်းအခစားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုငင်းချင်းအစ်ကတင်ပြပေးမှာပါရှင်။
ဂါဇာမြောက်ပိုင်းမှာစစ်စင်ရေးတွေအတွင်းသူတို့ရဲ့စစ်သား10ဦးသေဆုံးခဲ့ကြောင်းအစ္စရေးစစ်တပ်ကဗိုလ်တုံးတွေမှာပြောပါတယ်။ဂါဇာကပြစ်မှတ်250ကျော်ကိုလည်းတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။လေကြောင်းတိုက်ခိုက်မှုတွေအတွင်းအစ္စရေးစစ်တပ်အပြောအရအစ္စရေးဘက်ကဒုံးကျည်ပြစ်လွတ်ဖို့ပြင်ဆင်နေတဲ့ဟာမတ်စ်တပ်သားတွေကိုလည်းထိမှန်ခဲ့တယ်လို့ဆိုပါတယ်။ဂါဇာကစစ်စင်ရေးတစ်ခုအတွင်းအော်တိုဘာတုန်းကဟာမတ်စ်ဘက်ကဒဇာဂန်ဖမ်းသွားခဲ့တဲ့လူ1ဦးရဲ့ရုပ်အလောင်းတွေကိုပြန်လည်ရရှိခဲ့ကြောင်းလဲအစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးကာကွယ်ရေးတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကဟာမတ်စ်ဟာဂါဇာခံမြောက်ရဲ့လူထုတက်တဲ့နေရာတွေမှာဒဇာဂန်တွေကိုဖမ်းထားလို့ပြန်လည်ကယ်ဆယ်ရေးမှာရှုပ်ထွေးမှုတွေရှိနေပေမဲ့ဒဇာဂန်တိုင်းပြန်လွတ်ဖို့ကြိုးပမ်းချက်တွေနောက်ဆုတ်သွားမှာမဟုတ်ဘူးလို့ပြောပါတယ်။အစ္စရေးနိုင်ငံခြားရေးဝန်ကြီးအလီကိုဟေရဲ့တန်တမန်တဦးကိုပြောဆိုချက်ထဲမှာတော့အစ္စရေးအနေနဲ့နိုင်ငံတကာရဲ့ထောက်ခံမှုရှိရှိမရှိရှိဟာမတ်စ်ကိုဆက်တိုက်မှာဖြစ်ပြီးလက်ရှိအနေထားမှာအပြစ်ခတ်ရဲဆဲလိုက်ရင်ဟာမတ်စ်အကြမ်းဖက်အဖွဲ့အတွက်လက်ဆောင်ပေးလိုက်သလိုဖြစ်မှာဖြစ်ပြီးအစ္စရေးနိုင်ငံသားတွေကိုချိမ့်ချောက်နိုင်ဖို့အခွင့်အရေးပေးလိုက်သလိုဖြစ်သွားမယ်လို့အကြောင်းပြထားပါတယ်ခင်ဗျာ။ဟာမတ်စ်အဖွဲ့ကိုရန်မုံငွေထောက်ပံ့ပေးနေသူတွေကိုအမေရိကန်နဲ့ဗြိတိန်နိုင်ငံတွေကစထုတ်ထအချိန်မြောက်ပိတ်ဆို့ရေးယူမှုတွေကိုဗိုလ်တုံးနေ့ကချမှတ်လိုက်ပါတယ်။အမေရိကန်ဗဏ္ဍာရေးဌာနရဲ့ပိတ်ဆို့ရေးယူမှုအသစ်ထဲမှာနိုင်ငံရဲ့ခြားကဟာမတ်စ်အကျိုးစီးပွားတွေကိုကိုစားပြုပြီးဗဏ္ဍာရေးဆိုင်ရာစီမံခန့်ခွဲပေးနေတဲ့တူရကီနဲ့တခြားဒေသကလူပုဂ္ဂိုလ်၈ဦးပါဝင်ပါတယ်။ဟာမတ်စ်တွေဟာယာရူးယာဂန်နေရာကောင်းတွေမှာရှိတဲ့အရာရှိတွေနဲ့ဆက်နွယ်သူတွေပါဝင်တဲ့ကွန်ရက်တွေပေါ်မှာဆက်လက်မိခိုးနိုင်နေပြီးချုပ်ချာအနာပိုင်တရားရေးစနစ်တွေကိုအလွဲသုံးစားလုပ်ခါတရားမဝင်ရရှိတဲ့ငွေတွေနဲ့ဂါဇာကစစ်ရေးလှုပ်ရှားမှုတွေကိုထောက်ပံ့နေတယ်လို့အမေရိကန်ဗဏ္ဍာရေးဌာနကပြောပါတယ်။တူရကီနဲ့ဂါဇာကမ်းမြောင်ဒေသကငွေကြေးတွေကိုအနောက်ဖက်ကမ်းကဟေဘရွန်မြို့ကဟာမတ်စ်ကိုကယ်ရေးစခန်းကိုလွှဲပြောင်းပေးတဲ့ကွန်ရက်မှာပါဝင်သူအဖြစ်တူရကီကနာဆာအယ်ဒင်ဆိုသူကိုဟာမတ်စ်အတွက်အဓိကဆောင်ရွက်ပေးနေသူလို့ပြောပါတယ်။အော်တိုဘာ9ရက်တိုက်ခိုက်မှုအပြီးမှာဟာမတ်စ်အဖွဲ့ကိုအမေရိကန်နဲ့ဗြိတိန်တို့ကပိတ်ဆို့ရေးယူမှု၃ချိန်ချမှတ်ခဲ့ပြီးဖြစ်ပါတယ်။ဒီနှစ်နိုင်ငံစလုံးကဟာမတ်စ်ကိုအချက်ဖက်ဖွဲ့ဖြစ်သတ်မှတ်ထားပြီးဟာမတ်စ်ကိုရှင်းလင်းတဲ့အစ္စရေးရဲ့လက်တုံ့ပြန်ထိုးစစ်တွေတွင်းမှာတော့ဂါဇာမှာလူပေါင်း 18,000 ကျော်သေဆုံးခဲ့ရပြီးဖြစ်ပါတယ်ခင်ဗျာ။ယူကရိန်းကအကြီးဆုံးမိုဘိုင်းကွန်ရက်ဝန်ဆောင်မှုပေးနေတဲ့Kyivstar ကုမ္ပဏီကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တဲ့စိုက်ဘာတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်းရုရှားကအွန်လိုင်းစိုက်ဘာဖောက်ထွင်းတဲ့ hacker အဖွဲ့တစ်ဖက်ကထုတ်ဖော်ပြောလိုက်ပါတယ်။အဲ့ဒီ Swansea Hill လို့ခေါ်တဲ့ hacker အဖွဲ့ကိုရုရှားစစ်တပ်နဲ့ဆက်နွယ်နေသူဖြစ်ယူကရိန်းကယူဆထားတာပါ။အဖွဲ့ရဲ့ Telegram မှာဖော်ပြတဲ့ထုတ်ပြန်ချက်ထဲမှာ Kyivstar ကုမ္ပဏီကယူကရိန်းနဲ့နဲ့ကိုင်တဲ့အစိုးရအဖွဲ့အစည်းတွေကိုဝန်ဆောင်မှုပေးနေလို့တိုက်ခိုက်တာလို့ဆိုပါတယ်။ယူကရိန်းစစ်တပ်ကိုကူညီပေးနေတဲ့တခြားရုံးအဖွဲ့အစည်းတွေလည်းအစနစ်ပြင်ထားဖို့တတိပေးပါတယ်။အင်ကာနေစိုက်ဘာတိုက်ခိုက်မှုကြောင့်ယူကရိန်းကမိုဘိုင်းဖုန်း3ဆွဲသူ24သန်းဟာဖုန်းအဆက်အသွယ်တက်တောက်ခဲ့ပြီးလေကြောင်းတိုက်ခိုက်မှုတတိပေးချက်တွေလည်းမရဖြစ်ခဲ့ပါတယ်။တိုက်ခိုက်မှုအတွင်းကွန်ပျူတာလုံးပေါင်း 1,000 နဲ့ဆာဗာ 4,000 ပျက်စီးခဲ့ကြောင်းဟက်ကာအဖွဲ့ကပြောပေမဲ့ Kyivstar ကတော့ဒါကိုညှင်းဆိုပါတယ်။ယူကရိန်းလုံခြုံရေးဝန်ဆောင်မှုဌာနကတော့ Kyivstar ကွန်ရက်ကိုပြန်လည်ပြုပြင်နေတယ်လို့ဗိုလ်တုံးတွေကပြောပါတယ်။ အခုဆိုင်ဘာတက်ခတ်မှုလုပ်ခဲ့တဲ့အဖွဲ့ရဲ့နောက်ွယ်မှာရုရှားစစ်တပ်နဲ့ဆက်ဆက်နေတဲ့ Sandworm လို့အမည်ပေးထားတဲ့ hacker အဖွဲ့ရှိကြောင်းယူကရိန်းကယူဆထားပေမဲ့ဆိုင်ဘာတိုက်ခိုက်မှုတွေမှာပါဝင်ပတ်သက်မှုမရှိကြောင်းရုရှားအစိုးရဘက်ကတော့ညှင်းဆိုထားပါတယ်
ကျန်တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ကျသာပရိမနေ့ VOE ရဲ့သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ခင်ဗျာအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့တားဖြစ်သူဟန်တာဘိုင်ဒန်ဟာဝင်ငွေဒေါ်လာတန်းချီရတဲ့ပြပစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတကပိတ်တက်သေးကန်ကြားနာဖို့ဆင့်ခေါ်တဲ့ Congress အောက်လွှတ်တော်ရဲ့အမိန့်ကိုဖိဆန်ခဲ့ပါတယ်။ဒါပေမဲ့ Hunter Biden ဟာ Capital လွှတ်တော်အဆောက်ရှေ့သတင်းစာရှင်းလင်းပွဲမှာသူ့ရဲ့ဗန္ဒာရေးကိစ္စတွေနဲ့ဖခင်ဖြစ်သူမသက်ဆိုင်ကြောင်းသတင်းစာရှင်းလင်းပါတယ်။သမ္မတ Biden ပေါ်အောက်လွှတ်တော် Republican တွေရဲ့ဆွဆွဲဖြစ်တယ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေအတွက်အများပြည်သူရှေ့မောက်မှာသူ့အနေနဲ့ထွက်ဆိုဖို့အစဉ်သက်ရှိတယ်လို့လည်း Hunter Biden ကပြန်လည်ကန့်လန့်ပြီးတကပိတ်ထွက်ဆိုဖို့ကိုတော့ညှင်းဆိုပါတယ်။ Republican တွေထိတ်ချုပ်ထားတဲ့အောက်လွှတ်တော်မှာသမ္မတဘိုင်ဒန်ပေါ်ဆွဆွဲပစ်တင်မှုအတွက်စုံစမ်းစစ်ဆေးမှုကိုတရားဝင်စတင်နိုင်မှုမဲခွဲဆုံးဖြတ်ဖို့ရှိနေချိန်မှာပဲအသက်53နှစ်အရွယ်သားဖြစ်သူက Capital အဖြစ်ပဲသတင်းစာရှင်းလင်းရမှာအဲ့ဒီလိုတကယ်မဖြစ်ခဲ့လို့ဖခင်ဖြစ်သူကသူ့ရဲ့လုပ်ငန်းမှာငွေကြေးအရာပါဝင်ပတ်သက်ခဲ့တဲ့ဆွဆွဲချက်တွေကထောက်ထားလုံးဝမရှိဘူးလို့ပြောပါတယ်။ပြီးခဲ့တဲ့နှစ်တွေတွင် Ukraine နဲ့တရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေကနေHunter Biden ရရှိတဲ့ဒေါ်လာတန်း30ရဲ့အတချို့ကိုသမ္မတ Biden နဲ့တခြား Biden မိသားစုဝင်တွေကိုပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးအောက်လွှတ်တော်ကဆင့်ခေါ်ခဲ့တာဖြစ်ပါတယ်မြားအကျဉ်းချခံနေရတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်း Imran Khan ဟာနိုင်ငံတော်လွှတ်ချက်ပေါက်ကြားမှုဆွဲချက်မှာအပြစ်မရှိကြောင်းဗိုလ်တုံးတွေကထွက်ဆိုလိုက်ပါတယ် American နဲ့ဆက်ဆက်နေတဲ့ထိတန်းလွှတ်ချက်တခုထုတ်ဖော်မှုနဲ့ပတ်သက်ပြီး Imran Khan ကိုပါကစ္စတန်အထူးတရားရုံးကအငင်းပွားဝယ်ဆွဲချက်တင်ခဲ့တာပါဝါရှင်တန်မှာရှိတဲ့ပါကစ္စတန်သံမတ်ကအစ္စလာမဘတ်ကိုပေးပို့တဲ့ကျေးနပ်တစ်ခုကိုခန်းကလူသစ်ရှင်ကြားထုတ်ဖော်ခဲ့တဲ့ဆိုပြီးဆွဆွဲခံရတာပါ February ပြည်လုံးကျွတ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ပြီးပြန်လည်အာဏာရယူဖို့ကြိုးပမ်းနေတဲ့လူထုထောက်ခံမှုများသူနာမည်ကျော်ခရစ်ကက်ကစားသမားအကျော်မော် Imran Khan အတွက်ဒီဆွဲချက်ကအသစ်တစ်ပံထိုးနှက်ချက်ဖြစ်လာပါတယ် Imran Khan ရဲ့လက်ထောက်နဲ့နိုင်ငံခြားရေးဝန်ကြီးဟောက်တူးဖြစ်သူ Shah Mahmood Qureshi ကိုလည်းဒီအမှုမှာပူးတွဲတရားခံဖြစ်ဆွဲချက်တင်ထားပါတယ်ဗိုလ်တုံးနှစ်တရခွင်ကိုပြပသတင်းမီဒီယာတွေကိုသတင်းယူခွင့်မပေးခဲ့ပဲပြည်တွင်းသတင်းတောက်အနေနဲ့ငွေကိုသာပုံမှန်တိုင်းဝင်ရောက်ခွင့်ပေးခဲ့ပါတယ်။ခန်းရဲ့ရှေ့နေဖြစ်သူဂိုဟာခန်းကတော့တရခွင်ကပွင့်လင်းမြင်သာမှုမရှိသလိုတရားမျှတမှုတွေအမှတ်ခံချက်မရှိဘဲအလျင်စလိုစစ်ဆေးတာလို့ဆွဆွဲထားပါတယ်။အစိုးရဘက်ကတော့လုံခြုံရေးကြောင့်အကျဉ်းထောင်ထဲမှာတရခွင်လောက်ရတာလို့အကြောင်းပြပါတယ်။အပြစ်ရှိကြောင်းစီရင်ချက်ချခံရပါကအမြင့်ဆုံးထောင်နှံ14နှစ်ဒါမှမဟုတ်သေဒဏ်ထိချခံရနိုင်တယ်လို့ဥပဒေကြမ်းကျင်သူတွေကပြောပါတယ်များလေနဲ့တကြိမ်ကျင်းပလေးရှိတဲ့ကမ္ဘာဒုက္ခသည်များဖိုရမ်ကိုဒီဇင်ဘာ13ရက်ကနေ19နှစ်အထိဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေပါတယ်။ဗုဒ္ဓဦးနေ့ကကျင်းပတဲ့ဖွင့်ပွဲမှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်တီကအခုတွေ့ဆုံမှုကအာရမရွှေပြောင်းခံရမှုနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးနေရတာတွေပေါ်တုံ့ပြန်နိုင်မှုနဲ့ဒုက္ခသည်တွေကိုလက်ခံထားတဲ့အာရှနိုင်ငံတွေအတွက်မျှဝေတာဝန်ယူကြဖို့လိုအပ်နေတဲ့အခြေခံလှုပ်ဆောင်ချက်တွေကိုနိုင်ငံတွေနဲ့ပြန်လည်ကတိကဝတ်ပြုနိုင်မှုအခွင့်အလမ်းလို့ပြောပါတယ်။ဒီဖိုရမ်မှာဂါဇာဒုက္ခသည်ရေလွှမ်းမိုးနေပေမဲ့မဟာမင်းကြီးဂရန်တီကကမ္ဘာတဝန်းကလူသားချင်းစာနာထောက်ထားမှုနဲ့ဒုက္ခသည်ဆိုင်ရာအကျပ်တဲတွေကိုလည်းမျက်ခြေမပြတ်ကြဖို့အစိုးရတွေကိုတိုက်တွန်းခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်တန်းနဲ့ချီတဲ့ဒုက္ခသည်တွေနဲ့အိုးမဲ့အိမ်မဲ့ဖြစ်နေကြတဲ့ဆူဒန်နဲ့ယူကရိန်းကရပ်သားတွေရဲ့အရေးတခါစီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတွေလိုနှစ်ရှည်လာများဖြစ်နေတဲ့အကျပ်တဲတွေကိုလည်းအာရုံစိုက်ပြီးကူညီဖို့သူကတောင်းဆိုပါတယ်။ဂရန်တီရဲ့အဖွဲ့မိန်ကွန်းထဲမှာဂါဇာကမ်းမြောင်ဒေသကအခြေအနေကိုကြီးမားတဲ့ကဆိုးကြီးအဖြစ်ညွှန်ဆိုပါတယ်။ရက်သားထိခိုက်သေဆုံးမှုနဲ့နေရွှန့်ခွာမှုတွေထပ်ဖြစ်လာအောင်မယ်လို့လည်းဂရန်တီကသတိပေးခဲ့ပြီးကုလသမဂ္ဂအတွင်းမှုချုပ်ရဲ့တောင်းဆိုချက်အတိုင်းဂါဇာမှာချက်ချင်းအပြစ်ရပ်ပြီးဒဇဂန်တွေပြန်လွှတ်ရေးလုပ်ငန်းစဉ်တွေပြန်စဖို့တိုက်တွန်းခဲ့ပါတယ်ခင်ဗျာ။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုငင်းချမ်းအေးတင်ပြပေးခဲ့တာပါရှင်အခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတလှည့်တင်ပြမှာဖြစ်ပါတယ် ကျောင်းနိုင်ငံရဲ့ဂျာဝင်ဆောင်ရွက်ပေးမှုနဲ့စစ်ကောင်စီကိုရှမ်းပြည်မြောက်ပိုင်းမှာထိုးစစ်ဆင်တိုက်ခိုက်နေတဲ့ညီနောင်မဟာမိတ်၃ဘွဲ့နဲ့စစ်ကောင်စီကြားတွစ်ဆုံဆွေးနွေးမှုတွေရှိနေပေမဲ့မြန်မာပြည်သူတရားလုံးမျှော်လင့်တောင်းထနေတဲ့နိုင်ငံရေးရှိမှန်းချက်တွေကိုသူတို့အနေနဲ့လစ်လျူရှုသွားမှာမဟုတ်တဲ့အပြင်နောက်လှည့်သွားမှာလည်းမဟုတ်ဘူးလို့ညီနောင်မဟာမိတ်၃ဘွဲ့ကဒီဇင်ဘာလ၁၂ရက်နေ့ညနှောင်းပိုင်းမှာသတင်းထုတ်ပြန်ပါတယ်နှစ်ဖက်အဖွဲ့အစည်းတွေကြားအခုဒီဇင်ဘာလကုန်ပိုင်းမှာထပ်မံတွဲဆွန်ဆွေးနွေးဖို့ရှိတယ်လို့စစ်ကောင်စီကထုတ်ပြန်ထားပေမဲ့လက်ရှိမှာတော့တိုက်ပွဲတွေကနေ့စဉ်ရက်ဆက်ဖြစ်နေတာပါရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေဖြစ်ပွားမှုအတွေ့ငင်းချင်းရေးဆွေးနွေးခဲ့တာနဲ့ပတ်သက်ပြီးနိုင်ငံရေးလေလာသူတချို့ရဲ့သဘောထားတွေကိုစူးစီးပြီးရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစီတုကပြောပြပေးပါမယ်ရှင်
ပြည်သူ့အစိုးရရဲ့ဂျာဝင်ညီနက်မှုကြောင့်စစ်ကောင်စီနဲ့တွေ့ဆုံခဲ့တဲ့ MNDAA, AA, TNLA မြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့ကသူတို့အနေနဲ့မြန်မာပြည်သူလူထုနဲ့လက်တွဲပြီးတော့ဘုံရင်မှန်းချက်ပြဝသည့်အထိလှုပ်တင်လှုပ်ထိုက်တာတွေကိုလှုပ်ဆောင်သွားမယ်လို့မနေ့ဒီဇင်ဘာလ၁၂ရက်နေ့ညပိုင်းကသတင်းထုတ်ပြန်ခဲ့ပါရယ်။နေဆက်ဒေသတည်ငြိမ်ဖို့တရုတ်ကဂျာဝင်ဆီဆက်ပေးပေမဲ့လက်ရှိမြေပြင်မှာတော့စစ်ကောင်စီနဲ့မြောက်ပိုင်းမဟာမိတ်တွေရဲ့တိုက်ပွဲတွေကတော့ဇက်တိုက်ရှိနေပါရယ်။ဒီကရစေးဟာခိတရာကြီးသဘောသာဆောက်ပြီးတော့လက်ရှိမှာမြန်မာစစ်ကောင်စီအပေါ်မှာတော်လှန်ရေးအဖွဲ့အစည်းတွေကယုံကြည်မှုအပြည့်အဝမရှိကြောင်းနိုင်ငံရေးလေးသာတုံ့တက်သူဒေါက်တာလှကျော်ဇောကပြောပါတယ
်။အမိမိတစ်ချိန်မှာတော့ဆွေးနွေးပွဲစကွဲပေါ်ရောက်ပါတယ်။ဒီဒါမဲ့တော့လောလောဆယ်မလွယ်သေးပါဘူး။အခုသဘောတူညီချက်ရတယ်ဆိုတာလဲညာရင်အပြည့်ခံရစေးလောက်ပြရတော့ပါ။နောက်စစ်တပ်ကလည်းမယုံရပါဘူး။အစလေကသူကလည်းသဘောယုံတဲ့လူခံပေါ့ဘူး။လောက်တာကကသူ့စစ်တပ်စိတ်ကအကြီးကြီးကြနေတာကိုသူဆုံးကြာမင်းကြည့်ဖို့အတွက်သူလောက်တာပဲ။သူ့မှာဒီအပြည့်ခက်ရသေးရွတ်တဲ့သူတင်ရှိပါအောင်။ငင်းညာစွာသွားဖို့လည်းမရှိပါဘူး။အဲ့တော့ဟိုညီနောင်ပါတီတွေကလည်းဟို၃ပါတီကလည်းအခုမှစစ်ကောင်စီနဲ့တွေ့ဘူးတဲ့လူမဟုတ်ဘူးလေ။ကြောင်းချောက်တိုက်လာရတဲ့လူဆိုတော့သူတို့လည်းကောင်းကောင်းသဘောပေါက်ပါတယ်။အဲ့ဒါကြောင့်မလို့ဟိုအပြစ်ခံရကြီးအပြစ်ခံရသိဟိုတိရကလည်းဝင်ပြောတဲ့အခါကျတော့သူဆုံးတရားမျက်နှာထောက်ထားတော့အပြင်လုတ်ပြလိုက်လို့ဖြစ်နေတယ်။တိုက်ပွဲတွေလည်းဆက်ဖြစ်နေတာပဲ
။ပြည်တွင်းမှာဆက်အနာရှင်အမြင့်ဖြတ်ရေးဆိုတဲ့အစုအဖွဲ့ကအများစုဖြစ်ပေမဲ့အိန္ဒိချင်းနိုင်ငံတွေနဲ့နိုင်ငံတကာကတော့အာဆီယံဘုံသဘောတူညီချက်၅ခုအပေါ်မှာအခြေတည်ပြီးတော့စစ်ဆက်ဆွေးနွေးလမ်းကြောင်းကိုပဲအလေးထားကြောင်းလေ့လာသူတို့က VOA ကိုပြောပါတယ်။တရုတ်ရဲ့ညှိနှိုင်းမှုနဲ့ပတ်သက်ပြီးတော့မြောက်ပိုင်း၃ဖွဲ့ရဲ့တုံ့ပြန်မှုဟာသူရဲ့မူလဤမှန်းချက်တွေအပြင်လူလူတော်လန်ရေးကိုပါထဲသွင်းစဉ်းစားရတဲ့အခြေအနေမှာရှိကြောင်းတချို့ကမြင်ပါတယ်။နိုင်ငံရေးလေးလာတုံ့တက်သူဒေါက်တာဆိုင်းကြည်စင်စိုးကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။န
ောက်လိုမျိုးတွန်းအားကြီးကအဆင်ပြေဖြစ်လာတယ်အခုလိုမျိုးပါ။တရုတ်ကလည်းကပြည်စုတဲ့နိုင်ငံကိုပြည်ပြေဖို့ကတွန်းအားကြီးလာတယ်လို့နောက်ဒီနိုင်ငံရေးအခြေအနေကသူတို့ရဲ့တိုက်ပွဲရှိပြီးများတယ်သူတို့ရဲ့ဒီမှန်းချက်အခုဒီမှန်းချက်ကတော့အဆင်ပြေကိုရှိရဆိုအစီအစဉ်ပြန်ဆက်မှုရတဲ့ဖြစ်မှုတွေရဲ့အခြေအနေမှာဒီစီမျိုးဥတော်နိုင်ရင်ဟိုမှန်းချက်ကြီးကိုဆက်ပြီးတော့တိုက်တော့တိုက်ဖို့ဆရာတခြားသူတို့အကန့်အသတ်မျိုးရှိတယ်ဒီစီရတဲ့နားရတိုက်ကိုတခုဆိုရမှာတော့သူတို့အချက်အလက်အများကြီးရှိတော့အားတိုက်ကိုသူတို့တမန်နေနေကြောတော်ပြီးတော့ဆက်အစ်စံလို့ကိုဆိုရတာကလေအားသူတို့ရဲ့ခက်ဆန်းမှုတွေသူတို့ရဲ့လုပ်ငန်းကြီးလုပ်တာချင်းဆိုရပါတော့အားကြီးမှုကြီးရဲ့သူတို့ရှိတာကြာချင်းပေးရမယ်ဘူကောင်းကြီးခက်ဆန်းမှုကြီးချရမှာသူတို့ဖေးအောင်ဦးစားပေးပြီးတော့ဖေးအောင်တော့အရှုံးခံပေးဖေးအောင်တော့အမေရရအောင်လုပ်မယ်ဆိုတဲ့ဟာဒီကိုစဉ်းစားကြမှာဖြစ်တယ်။အဲလိုစဉ်းစားမှုတွေမှာဒီကော်လန်ကြီးလောကရှိတာဒီ MND ရတဲ့ Trustment Agency ကိုဒီစဉ်းစားပြီးတော့ဒီစက်ပင်းနေနေချက်ကိုပြင်မယ်ဆိုတဲ့ဟာတော့အချိန်ဆုံးမှရှိတယ်လို့ဆိုတော့ဒီ
မြန်မာနိုင်ငံမြောက်ပိုင်းဒေသမှာတင်းမမှုတွေရော့ကျသွားမှတရုတ်မြန်မာနယ်ခြားဒေသတည်ငြိမ်ပြီးတော့သက်ဆိုင်ရာအဖွဲ့အစည်းအားလုံးအကျိုးစီးပွားအတွက်ရေရှည်တည်တတ်တဲ့ငြိမ်းချမ်းရေးကိုရနိုင်မယ်လို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရမောင်နှင်းကမနေ့ဒီဇင်ဘာလ12ရက်နေ့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းထည့်သွင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကသက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးတွေ့ဆုံဆွေးနွေးပြီးတော့အပေါင်းလက္ခဏာဆောင်တဲ့ရလဒ်ထွက်ပေါ်ခဲ့တာကိုတရုတ်နိုင်ငံအနေနဲ့ကြေညာကြောင်းသူကအင်္ဂါနေ့ကပြောခဲ့တာပါ။တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံအတွင်းကပြည်ပခန့်တွေပြီးဆုံးတဲ့အထိဆက်လက်ပံ့ပိုးကူညီသွားဖို့လည်းအဆင်သင့်ရှိပါတယ်လို့မောင်နှင်းကထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ။
ကိုစီသူတင်ပြပေးခဲ့တာပါရှင်အခုတော့စကိုင်းတိုင်းတွင်းကတိုက်ပွဲတွေအကြောင်းတင်ပြပေးလို့ပါတယ်စကိုင်းတိုင်းအင်တော်မြို့နယ်မော်လူးမြို့ကစစ်တပ်တပ်ဆွဲထားတဲ့ရဲစခန်းကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့ပြီးမြို့ကိုထိန်းချုပ်လိုက်တဲ့နောက်မှာတော့စစ်တပ်ဘက်ကလေကြောင်းကနေပြန်လည်တိုက်ခိုက်ခဲ့တာလို့ဒေသခံတို့ကပြောပါတယ် တိုက်ပွဲတွေဆက်ဖြစ်ခဲ့ခြင်းကဆလို့မော်လူမြို့ကန်တွေလည်းဘေးလွတ်ရာတင်းရှောင်နေကြရပါတယ်။ဒီအချိန်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစောဝင်းလိုက်ကတင်ပြထားပါတယ်ရှင်။
စကိုင်းတိုင်းနဲ့ကချင်ပြည်နယ်အစပ်ကတိုက်နယ်အဆင့်ရှိတဲ့မော်လူးမြို့ကစစ်တပ်တပ်ဆွဲထားတဲ့ရဲစခန်းကိုဒီဇင်ဘာ23ရက်ဒီကနေ့မနက်9:00လောက်ကစလို့မဟာမိတ်ကာကွယ်ရေးတပ်ပေါင်းစုကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။စခန်းကိုမနက်9:00လောက်မှာသိမ်းပိုက်ခဲ့ပြီးတိုက်ပွဲအတွင်းစစ်တပ်ဘက်ကတေဆုံးမှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ရဲစခန်းသိမ်းပိုက်ခံခဲ့ရတဲ့နောက်မှာစစ်တပ်ဘက်ကလေကြောင်းကနေလာရောက်ပစ်ခတ်တိုက်ခိုက်တာတွေရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေနဲ့နှိစက်တဲ့ဒေသခံတဦးကအခုလိုပြောပြပါတယ်
။မော်လူးရှင်တွေကတော့ဒီစခန်းကတိုင်နိုင်နေတာအကုန်လုံးလေအခုကရဲစခန်းပဲတိုင်နေတာမော်လူးမျိုးတော့အရင်ကတည်းကကိုယ့်ဘက်ကစိတ်နိုင်တဲ့အနေစားရှိလေအခုကဒီသူတို့စစ်ကောင်စီတပ်တွေမော်လူးမှာရှိတဲ့ရဲတွေစစ်သားတွေပေါ့သူတို့အလင်းဝင်မိုးတော့ဖိတ်ခေါ်တာပိတ်ခေါ်တဲ့ခါမှာသူတို့နေနဲ့လက်မခံဘူးလက်မခံတဲ့တည်းဒီဝင်ရောက်တင်ရဲ့စင်ရပေါ့အရေးဆောင်ဒီနေ့မနေ့မနာရီခွဲတော့မခွဲရင်မနာရီကျော်လောက်မှာစပြီးတိတ်မိုက်ခဲ့တာပေါ့ခွန်နိုင်လောက်မှာအပြည့်တက်တိတ်နိုင်နေတာပေါ့ဟုတ်လက်တလုံးကတော့နေမြရှင်းလေးလုပ်နေတော့ပေါ့လက်တလုံးကတော့ဟိုပါပေါ့အကုန်လုံးသိနိုင်နေဆိုတော့တည်တဲ့ဟာလည်းများတယ်နောက်အရှင်ထမ်းမိတဲ့ဟာလည်းရှိတယ်လက်နဲ့ခဲရနေလည်းအများပြားမိတယ်ပေါ့လက်တလုံးအချိန်နေစီအာခုလက်တလုံးကတော့တို့ဒီစခန်းထဲမှာတော့နေမြရှင်းလေးလုပ်နေတော့အပြင်ဘက်မှာဒီအလောင်းစစ်ကောင်စီတပ်သားအလောင်း6လောင်းတော့တွေ့ရယ်ခုနှစ်နာရီကျော်လောက်မှာပဲဒီအလောင်းသိမိတဲ့ခါမှာဒီ jet fighter တီးနေပေါ့နော်လင်းဘုံနှလုံးကျဲသွားတယ်နောက်ပြီးတော့အလင်းပေါ်နေပတ်သက်လိုက်နေပြတော့တယ်ဗျာ
တေဆုံးတိုင်ရရနဲ့ပတ်သက်လို့စစ်တပ်ဘက်ကသတင်းထုတ်ပြန်တာမရှိသေးသလိုကာကွယ်ရေးတပ်ပေါင်းစုတွေဘက်ကလည်းထိခိုက်ဒဏ်ရာရတဲ့သတင်းထုတ်ပြန်တာမရှိသေးပါဘူးတိုက်ပွဲကြောင့်မော်လူးမြို့ကနေဟာဘေးလွတ်ရာတိမ်းရှောင်နေရပြီးမော်လူးမြို့ထဲမှာတော့တိတ်ဆိတ်နေတယ်လို့မြို့ကန်တူက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ကျွန်တော်တို့ဒီပေါ်တော့ဘေးလွတ်ရာကြောင်းမရပါဘူးညတချို့ကလည်းကြံနေရတချို့ကလည်းဟိုကအဲ့မပြေးတော့ဘူးညမျိုးလင်းကျင်တဲ့အဲ့ပေါ်တော့ရှောင်နေကြတော့တမျိုးလုံးမျိုးတော့တိတ်လို့ဆိတ်လို့ပေါ့လေကြီးနေနေတာကျွန်တော်မြင်ပြောရင်တော့မြို့တိမ်ပုံစံကိုဖြစ်သွားတော့ပေါ့ဗျာဒီဘင်းတကွေဟိုမိုးတော့ကျွန်တော်လည်းမသိတော့ဘူးတကောင်းလို့တို့ရရှိပြချပလိုက်တယ
်မော်လူးမြို့ဟာအင်းတော်မြို့ထဲမှာပါဝင်ပြီးအင်းတော်မြို့နဲ့18မိုင်กว่าဝေးပြီးကချင်ပြည်နယ်နေစပ်နဲ့6မိုင်ပဲกว่าဝေးသလိုမန္တလေးမြကျင်းနာရထလာနဲ့ရွှေဘုံမြကျင်းနာကာလန်ဘေးမှာတည်ရှိတဲ့တိုက်နယ်အဆင့်ရှိတဲ့မြို့တို့မြို့လည်းဖြစ်ပါတယ်မော်လူးမြို့ထဲမှာစစ်တပ်နဲ့ရဲဟာမော်လူးမြို့ရဲစခန်းထဲမှာတနေရာထဲမှာအင်အား30လောက်နဲ့တပ်ဆွဲထားတာဖြစ်ပြီးစစ်သားနဲ့ရဲတွေကိုလက်နက်ချဖို့နိုဝင်ဘာလကတည်းကကာကွယ်တပ်ဖွဲ့တွေကအကြောင်းကြားခဲ့ပေမဲ့လက်နက်မချတဲ့အတွက်ဝင်ရောက်တိုက်ခိုက်ပြီးထိတ်ချုပ်လိုက်တာလို့ဒေသခံတွေကပြောပါတယ်မော်လူးရဲစခန်းအတိုက်ခံရတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ကိုယ်စော်ဝင်လိုက်တင်ပြပေးခဲ့တာပါရှင်မြန်မာဆိုင်ရာသတင်းဆောင်မတွေအပြီးမှာတော့နိုင်ငံတကာသတင်းဆောင်မတွေကိုတက်လှည့်တင်ပြပေးလိုပါတယ်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေစင်မှာပဲ2023ခုနှစ်မှာ NATO စစ်မဟာမိတ်အဖွဲ့ဟာဖင်လန်နိုင်ငံကို32နိုင်ငံမြောက်အဖွဲ့ဝင်ဖြစ်လက်ခံချိုးဆိုခဲ့ပါတယ်ဆွေဒင်နိုင်ငံကတော့ရှောက်ထားဆဲဖြစ်ပြီးယူကရိန်းအဖွဲ့ဝင်ဖြစ်ဖို့ကတော့အခက်အခဲတွေဆက်လက်ရင်ဆိုင်ရအောင်မှဖြစ်ပါတယ်။ Henry Richwell သတင်းပေးပို့ထားတာကိုကိုစုံမှုကျော်ကပြောပြပေးပါမယ်ရှင်
။ရုရှားကယူကရိန်းအပေါ်အင်အားပြည့်ကျူးကျော်တိုက်ခိုက်မှုက NATO မြောက်အတ္တလန္တိတ်စစ်မဟာမိတ်အဖွဲ့ကိုပြောင်းလဲသွားစေပါတယ်။2022ခုနှစ် February လအတွင်းရုရှားတပ်တွေစတင်ကျူးကျော်ပြီးမကြာမီမှာပဲဖင်လန်နိုင်ငံနဲ့ဆွီဒင်နိုင်ငံတွေကဒီအနောက်တိုင်းစစ်မဟာမိတ်အဖွဲ့ကိုဝင်ဖို့လျှောက်ထားခဲ့ကြပါတယ်။ဧပြီလထဲမှာဖင်လန်နိုင်ငံဟာ32နိုင်ငံမြောက်အဖွဲ့ဝင်ဖြစ်လာပါတယ်။ဖင်လန်သမ္မတဆောင်လီနီနစ်စတာကအခုလိုပြောပါတယ
်။ A new era begins.Each country
ဖြစ်တဲ့ခုစတင်ပြီဖြစ်ပါတယ်။နိုင်ငံတိုင်းဟာသူတို့ရဲ့လုံခြုံရေးကိုအမြင့်ဆုံးညှင့်တင်ကြပါတယ်။ဒါကြောင့်ဖင်လန်လည်းထို့သူလို့ရောက်ပါပြီ။နေတို့ဖွဲ့ဝင်ဖြစ်လာတဲ့အတွက်ဖင်လန်နိုင်ငံရဲ့နိုင်ငံတကာအနေထားနဲ့စီစဉ်လှုပ်ရှားဆောင်ရွက်နိုင်မှုတွေပိုပြီးအားကောင်းလာစေပါတယ်
။နေတို့အဖွဲ့ဝင်ဖြစ်တဲ့တူရကီနိုင်ငံကလက်ခံခြင်းမရှိသေးတဲ့အတွက်ဆွီဒင်နိုင်ငံကတော့အဖွဲ့ဝင်ဖြစ်ဖို့စောင့်ဆိုင်းနေရဆဲဖြစ်ပါတယ်။တူရကီကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားသူတွေကိုဆွီဒင်ကထောက်ပံ့နေတယ်လို့စွပ်စွဲထားပါတယ်။ဆွီဒင်ကိစ္စနဲ့ပတ်သက်ပြီးတူရကီလွှတ်တော်မှဆွေးနွေးနေစေပါ NATO အတွင်းရေးမှူးယန်စတိုလန်ဘတ်ကတော့အခုလိုပြောပါတယ်
။ I hope that National Assembly can find us.
တူရကီလွှတ်တော်အနေနဲ့အမြန်ဆုံးဆွေးနွေးဆုံးဖြတ်နိုင်မယ်လို့မျှော်လင့်ပါတယ်။ဒ
ဒါမှဆွေဒင်ကိစ္စအဆုံးသက်တည်ပြုနိုင်မှာဖြစ်ပါတယ
်2023ခုနှစ်အတွင်းနေတိုးကယူကရိန်းကိုတိုးပြင်ကူညီပါတယ်လက်နက်ခံရနေထောက်ပံ့ခဲ့သလိုသင်တန်းတွေလည်းပေးပါတယ်ပြီးခဲ့တဲ့ဇူလိုင်လကလစ်သူရေးနီးယားနိုင်ငံမြို့တော်ဗီလ်နီယပ်စ်မှာနေတိုးနှစ်ပတ်လည်ညီလာခံလုပ်ခဲ့စဉ်တုန်းကယူကရိန်းကိုအဖွဲ့ဝင်အဖြစ်လက်ခံမဲ့နေတိုးရဲ့ရည်တည်ချက်ကိုထပ်မံအတည်ပြုခဲ့ပါတယ်ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးDimitro Kuleva ကအခုလိုပြောပါတယ
် We are pretty much becoming a de facto NATO army
ကျွန်တော်တို့ဟာနည်းပညာအရစီမံခန့်ခွဲမှုပုံစံအရစစ်တပ်ကိုကင်တွယ်လှုပ်ရှားတဲ့စစ်မြင့်တွေကအစ NATO ရဲ့တပ်ဖွဲ့ပုံစံဖြစ်လာနေပါပြီ
Ukraine အဖွဲ့ဝင်ဖြစ်ရေးဟာ NATO ခေါင်းဆောင်တွေအတွက်နိုင်ငံရေးဆုံးဖြတ်ချက်တစ်ခုဖြစ်တယ်လို့ NATO ရဲ့မူဝါဒရေးဟာအကြီးအကဲဟောင်းFabrice Padilla ကပြောပါတယ
် I think Ukraine is probably one of the most capable able
ကျွန်တော်ထင်တာက Ukraine ဟာမဟာမိတ်ဖြစ်လာနိုင်ခြေရှိတဲ့နိုင်ငံတွေတဲကအလွန်စွမ်းဆောင်ရည်ကောင်းတဲ့နိုင်ငံတစ်ခုဖြစ်ပါတယ်ဒါပေမဲ့အခြေခံကျတဲ့မိဂွန်းတစ်ခုကတော့နိုင်ငံရေးမိဂွန်းပဲဖြစ်ပါတယ် Ukraine အဖွဲ့ဝင်ဖြစ်ရေးကိုစောင့်ဆိုင်းနေတာတဲ့အခုအချိန်မှာအဖွဲ့ဝင်အဖြစ်လက်ခံလိုက်ရင်ပိုပြီးအကျိုးရှိမလားပိုပြီးတော့အန္တရာယ်များလာမလားဆိုတဲ့မေးခွန်းပဲဖြစ်ပါတယ
်ယူကရိန်းဟာရုရှားကျူးကျော်မှုကိုခုခံတိုက်ခိုက်နေစဉ်နေတိုးအဖွဲ့ဝင်ဖြစ်ရေးနဲ့ဥရောပတမကအဖွဲ့ဝင်ဖြစ်ရေးတွေကိုဆွေးနွေးပါတယ်တချို့နေတိုးအဖွဲ့ဝင်တွေကတော့ယူကရိန်းအဖွဲ့ဝင်ဖြစ်ရေးကိုစစ်ပီးတဲ့အတိဆောင်စေချင်ပါတယ်ဒါပေမဲ့လည်းအဲ့ဒီလိုလုပ်ရင်စစ်ပွဲဟာပိုတာရှည်သွားမယ်လို့နေတိုးဘူဝါရာကြီးဟာအကြီးအကဲဟောင်းFabrice Padilla ကညင်းချက်ထုတ်ပါတယ
် She said that Vladimir Putin will have yet another incentive
ဒီမှာအပွဲဝင်အဖြစ်လက်ခံမယ်ဆိုရင်ရုရှားသမ္မတပူတင်ကစစ်ကိုအရှိန်ဆက်ညှင့်ထားစရာအကြောင်းတစ်ခုဖြစ်လာမှာပါစစ်ကိုဆက်တိုက်နိုင်မယ်ဆိုရင်ယူကရိန်းအပွဲဝင်ဖြစ်လာမှာမဟုတ်တော့ပါဘူ
းဒါဟာနေတို့အတွက်အကြအတဲပြဿနာတစ်ခုဖြစ်ပါတယ်ယူကရိန်းအပွဲဝင်ဖြစ်လာဖို့ကတော့မသေးမချာမရေမရသေးတဲ့အခြေအနေမှာရှိနေပါတယ်
ကိုစုံမိုးချတင်ပြပေးခဲ့တာပါရှင်။သောတာရှင်များရှင်ကမ္ဘာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဟာကမ္ဘောဒီးယားအပါအဝင်အရှိတောင်အရှမှာလည်းတက်ရောက်မှုတွေရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးကမ္ဘောဒီးယားနိုင်ငံအရှိတောင်အရှရဲ့အကြီးဆုံးရေချိုကန်ကြီးဖြစ်တဲ့ထုံလီဆပ်လိတ်ငါးပန်းလုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းပြုနေတဲ့သူတွေအကြောင်း Writers သတင်းဆောင်ပါကိုတော့ကိုခင်မောင်ဆွမ်းမင်းကပြောပြပေးထားပါတယ်ရှင်။
ကမ္ဘောဒီးယားနိုင်ငံကတန်ဃာသည်စီယန်ခွတ်ထားဆိုရင်သူ့အကိုနဲ့အတူလွန်ခဲ့တဲ့နှစ်30ကလိုပဲနိစ္စတူကနေရတိုင်းမနဲ့အာယုံတက်ခါနီးကစပြီးဆက်လေကလေးတစ်စင်းနဲ့ရေကန်ကြီးအဆက်ကလက်မှုတော်တွေထဲမှာတညအိတ်ချထားတဲ့ငါးဖမ်းပိုက်ကိုသွားဆွဲပေါ်ရပါတယ်အရှိတောင်အရှရဲ့အကြီးဆုံးရေချိုကန်ကြီးဖြစ်တဲ့တုံလီဆပ်လိတ်ထဲမှာအဲဒီလိုငါဖက်နေရတဲ့အနေအထားကိုစီယန်ဟော့အနေနဲ့တစ်နေ့ထက်တစ်နေ့စိတ်ပြည့်နေပါတယ်။ရာသီဥတုပြောင်းလဲမှုရေဒုတွေကျဆင်းမှုရေဒုညဉ့်ညမ်းမှုနဲ့ခမန်းရခဲ့တဲ့မိုးလေဝသအခြေအနေစတာတွေအပါအဝင်အကြောင်းမျိုးစုံဖြစ်စဉ်တွေကြောင့်နေ့စဉ်ငါဖက်ရတာတွေဟာတိတ်အကျိုးမရှိတော့ဘဲဝင်ငွေကျဆင်းလာတယ်လို့သူကပြောပါတယ်
။ကလာမလုံး
တခါတလေမှာမိုးရသည်မဟုတ်ပဲမိုးအကြီးအကျယ်ရွာတာတခါတလေမှာရာသီဥတုကတအားကိုပူတာအဲ့ဒီလိုအခြေအနေတွေကြောင့်ငါးရီရှာလို့ကိုမရပါဘူ
းသူ့ရဲ့တငါအလုတ်ဟာနေ့စဉ်ဝင်ငွေကျဆင်းလာတဲ့အတွေ့သာသမီ9ယောက်ကိုသူ့လိုမဟုတ်ပဲတခြားအလုတ်ကိုပဲရွေးချယ်လုပ်ကင်စေခြင်းနဲ့လို့ပြောပါတယ
်ဘာဘာမဲနဲပေါ်ငိုင်းနာနိုဘူစန်ကျဲ
ကျွန်တော်သားသမီးတွေကိုကျွန်တော်လိုမျိုးမဖြစ်စေချင်ပါဘူးငါဖတ်မှုအတွက်ကငါကောင်ရည်တွေကြာဆင်းကုန်နေပါပြီ
သူတို့မိသားစုရင်ဆိုင်နေရတဲ့အခက်အခဲတွေဟာတကယ်တော့အရှိတောင်အရှာတစ်ခွင်လုံးကလေယာဉ်လုပ်ငန်းနဲ့တံငါလုပ်ငန်းအပေါ်မိကိုအားထားနေကြတဲ့မိသားစုတွေကြုံတွေ့နေရတဲ့အခြေအနေအားလုံးရဲ့ပြရုပ်တစ်ခုပါကမ္ဘောဒီးယားကတုံလီဆပ်လိတ်ရေကန်ကြီးကငါဖတ်လုပ်ငန်းကိုမိကိုနေကြတဲ့တခြားခြေဝါတွေမှာလည်းဒီလိုအခြေအနေမျိုးတွေကြုံတွေ့နေရပါတယ်ဒါနဲ့ပတ်သက်ပြီးဈေးထဲမှာငါးရောင်းတဲ့ဆာမွန်ဆိုတဲ့အမျိုးသမီးကနေ့စဉ်ဝင်ငွေဟာအရင်က25ဒေါ်လာလောက်ရှိနေတာကနေအခု5ဒေါ်လာလောက်ပဲရရှိတော့တယ်လို့ပြောပါတယ
်ဆာမွန်မြန်မာ 100,000 ပဲ 80,000 နဲ့
တချို့ရက်တွေမှာဆိုစံဘိုးလုံလုံလောက်လောက်ရဖို့နဲ့ဈေးရောက်မီအိမ်အပြင်ဆိုင်ကယ်တက်စီဖို့ရဖို့မင်းကိုရုန်းကန်ရတယ
်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှု UNESCO အဖွဲ့ရဲ့ဖော်ပြချက်အရကမ္ဘောဒီးယားနိုင်ငံရဲ့အဲ့ဒီတုံလီဆပ်ဖြေကန်ကြီးတစ်ဝိုက်မှာလူပေါင်း3,000,000နေထိုင်ကြပါတယ်အခုဆိုရင်အဲ့ဒီရေကန်ကြီးဟာရာသီဥတုဖောက်ပြန်မှုအလွန်ကျွံငါးဖမ်းမှုရေကာတာတိဆောက်မှုမိုးကောင်မှုတွေနဲ့ရွှေပြောင်းနေထိုင်ကြသူတွေများပြားလာမှုတွေကြောင့်ပုံမဆိုးွားတဲ့အခြေအနေကိုရင်ဆိုင်နေရပါတယ်ကမ္ဘာလုံးဆိုင်ရာဆင်းရဲမှုတိုက်ဖြတ်ရေးနဲ့တဘာဝဘေးအန္တရာယ်ကူညီရေးအဖွဲ့ Oxfam ရဲ့ကမ္ဘောဒီးယားနိုင်ငံဆိုင်ရာ Program Manager CN Sochita ကအရက်ဆော်ဘားများပြည်ထောင်စု UAE နိုင်ငံမှာကုလသမဂ္ဂကကျင်းပနေတဲ့ COP28 ရာသီဥတုဆိုင်ရာညီလာခံကနေတုံလီဆပ်လိတ်ရေကန်ကြီးကဒေသခံတွေကြုံတွေ့နေရတဲ့အခြေအနေတွေကိုမီးမောင်းထိုးပြီးအကူအညီတွေပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောပါတယ်
And for Cambodian fish and rice
ကျမတို့ကမ္ဘောဒီးယားပြည်သူတွေအတွက်ကငားနဲ့ဆန်ကအဓိကအစားစားပါဒါကြောင့်ကျမတို့နိုင်ငံကတုံလီဆက်လေးရေကန်ကြီးကမတင်ကောမပြည့်စည်ဖို့လိုအပ်ပါတယ်ရှင
်ဒေသဆိုင်ရာအာဏာပိုင်တွေကတော့ရေရှည်တည်တတ်တဲ့သဘာဝပတ်ဝန်းကျင်နဲ့ရေဓာတ်ညင်ညမ်းမှုမရှိအောင်တိမ့်သိမ့်နိုင်တဲ့တာဝန်ရှိတဲ့လေယာစိုက်ပျိုးရေးအလေးအကျင့်တွေလိုအပ်တယ်လို့အလေးပေးပြောကြားပါတယ်ရာသီဥတုဖောက်ပြန်မှုတွေဟာငားဖမ်းလုပ်ငန်းနဲ့လေယာစိုက်ပျိုးရေးကဏ္ဍတွေအပေါ်ကိုတက်ရောက်မှုတွေကြားနေပြီလို့ကမ္ဘောဒီးယားအစိုးရကလည်းမိမောင်းထုတ်ပြပါတယ်ဒါအပြင်တိုင်းပြည်ရဲ့အရေးကြီးတဲ့စီးပွားရေးနဲ့ရာသီဥတုဆိုင်ရာပြောင်းလဲမှုလှုပ်ရှားမှုတွေမှာပူးပေါင်းဆောင်ရွက်ကြဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ
ကိုခင်မအောင်ဆုံးမတင်ပြပေးခဲ့တာပါရှင်မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်အခုတော့ Polygraph ရုပ်သံထုတ်လေးတစ်ခုကိုတင်ဆက်ပေးလိုပါတယ်တရုတ်အစိုးရဟာလွတ်လပ်စွာထုတ်ဖော်ရေးသားခွင့်ကိုသူ့နိုင်ငံမှာခွင့်မပြုဘဲအင်တာနက်မှာနိုင်ငံရေးကတ်တွန်းတွေပိတ်ပင်ထားပေမဲ့အနောက်နိုင်ငံတွေရဲ့အင်တာနက်ဆာမျက်နှာမှာတော့နိုင်ငံရေးကတ်တွန်းတွေနဲ့တခြားနိုင်ငံတွေကိုထိုးနှက်ပါတယ်အချက်လက်အခြေခံပြီးမှားမှန်တည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာကြည့်ရှုနိုင်ကြပါတယ်ရှင်
တရုတ်နိုင်ငံမှာအင်တာနက်လိုင်းပေါ်ကနိုင်ငံရေးကတ်တွန်းဆွဲတာကိုအာဏာပိုင်တွေကတားမြစ်ထားပါတယ်။ဒါပေမဲ့အစိုးရသတင်းဌာနတွေကတော့တရုတ်ကွန်မြူနစ်ပါတီ CCP ရဲ့ဝါရဖြန့်နာတွေ၊အမေရိကန်စန့်ကျင်ရေးသတင်းမှားတွေကိုကတ်တွန်းတွေသုံးပြီးအနောက်လူမှုကွန်ရက်တွေမှာဖော်ပြတာပါ။ Valiant Panda ဆိုတဲ့ AIDS လူမှုကွန်ရက်ပေါ်ကအမည်ဝတ်စာမျက်နှာကိုကြည့်ပါ။2014ခုနှစ်မှာပေါ်လာတာဖြစ်ပြီး10နှစ်ကြာလောက်အချိန်ကာလမှာရေးသားဖြန့်ဝေမှုပေါင်း850လောက်ခဲ့ပါတယ်။ကတ်တွန်းတွေတင်ပြီးအားလုံးကအမေရိကန်ပြည်ထောင်စုကိုမကောင်းဆိုဝါလို့ပုံဖော်တရုတ်ကတော့ဒီမိုကရေစီနဲ့လွတ်လပ်မှုရဲ့ပြယုံလို့ရေးဆွဲပါတယ်။ယူကရိန်းကရုရှားကျူးကျော်မှုကကာကွယ်ရတယ်ဆိုတာအပြောတခြားအလုပ်တခြားပါလို့သူတို့ကတ်တွန်းတွေမှာပြောသလိုတနတ်အုံပြုအကြမ်းဖက်မှုတွေကအမေရိကန်မှာခက်စားတယ်ဝီဂါတွေကိုတရုတ်ကလူခွေချိုးဖောက်ပါတယ်ဆိုပြီးရှုတ်ချတာကဘူးနှမျိုးကျင့်သုံးတာဖြစ်တယ်လို့ပြောထားပါတယ်။Valiant Panda ဆာမျက်နှာမှာရေးဆွဲတဲ့ကတ်တွန်းဆရာ၅ဦးကို polygraph.info ကစုံစမ်းသိရှိခဲ့ပါတယ်။၃ဦးက CCP ရဲ့ပေမသတင်းစာ၊ပြည်သူ့နေစဉ်သတင်းစာအောက်က Global Times သတင်းစာရဲ့ Chancha, Luray နဲ့ Tanfong Fe တို့ဖြစ်ပါတယ်။ Carlos Laftef ကတော့အနောက်ဆန့်ကျင်အရင်းရှည်ဆန့်ကျင်သဘောထားတွေကိုရေးဆွဲတဲ့ Brazil နိုင်ငံရေးကတ်တွန်းဆရာပါ။ Vitali Povetsky ကတော့ Russia ကတ်တွန်းဆရာဖြစ်ပြီးရုရှားအစိုးရသတင်းဌာန Sputnik သတင်းမှာရေးဆွဲသူဖြစ်ပါတယ်။ Valiant Panda ဆာမျက်နှာမှာဒေနာတွေကိုတရုတ်အစိုးရနဲ့ဆက်ဆက်တဲ့သတင်းဌာနတွေအစိုးရအရာရှိတွေနဲ့တရုတ်တန်ယုံတွေအမြဲထပ်ဆင့်ဖြန့်ပါတယ်။ Global Time Online သတင်းရဲ့အင်္ဂလိပ်ဆာမျက်နှာမှာလည်းတီးတန့်ဆာမျက်နှာဖြစ်ရှိပါတယ်။တရုတ်အစိုးရရဲ့တရားဝင်သတင်းဌာန Xinhua ရဲ့အင်္ဂလိပ်ဘာသာသတင်းမျက်နှာမှာလည်းအမေရိကန်ပြည်အောင်စုကိုနိုင်ငံရေးကတ်တွန်းတွေနဲ့တိုက်ခိုက်တတ်ပါတယ်။
ဒီလိုမှားမှန်မသေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတိအပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph website မျက်နှာ polygrab.info မှာတရောက်ကြည့်ရှုနိုင်ကြပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ Radio ရုပ်သံအစီအစဉ်တွေကို VOE ရဲ့ website စာမျက်နှာဖြစ်တဲ့ bami.voenews.com မှာအသံလွှင့်ချိန်နဲ့တပြေးညီထိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့မှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင် VOA American တရ2023ခုနှစ်ဒီဇင်ဘာလ14ရက်ကြာသပတေးနေ့မနက်ခင်းအစည်းအဝေးတွေကိုလိုင်းတိုမီတာ3249ရိုကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစည်းအဝေးမှာတော့ Gen Z အားကစားအစည်းအဝေးတို့ကိုမကြခင်မှာနားဆင်ကြည့်ရှုကြရဖို့ရှိပါတယ်အခုအရင်ဆုံးတော့ Editor နဲ့ဆွေးနွေးခဲ့အစည်းအဝေးကိုတင်ပြပေးလိုပါတယ်ရှင်လက်ရှိမြန်မာပြည်ပခန့်တွေနဲ့ပတ်သက်လို့နိုင်ငံရေးအရာဖြည့်ရှင်းဖို့ဗိုလ်ချုပ်မှုချင်းမြောက်လိုင်းကပြောကြားပြီးမကြခင်မှာပဲရှမ်းမြောက်ပြည်ထနာပြည်လည်ရေးဆွေးနွေးမှုအလားအလာကောင်းတယ်လို့တရုတ်အစိုးရပြောခွင့်ရကကြေညာပါတယ်ဒီပြောကြားချက်နှစ်ခုဆက်ဆက်နေပါသလားမြန်မာပြည်ထနာကိုနိုင်ငံရေးအရာဖြည့်ရှင်းနိုင်ဖို့အလားအလာရောဘလောက်ရှိပါသလဲဆိုတာကိုဒီသတင်းပတ်အက်ဒီတာနဲ့ဆွေးနွေးခဲ့အစီအစဉ်မှာဥကျော်စန္တာကိုမမျှသစင်အောင်မေးမြန်းဆွေးနွေးထားပါတယ်ရှင်
ပါဦးကျော်စန္ဒရှင
်မြန်မာပါမျိုးစင
်ဒီခုမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ပဋိပက္ခတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဘ ෝජ ုံမှုကြီးမြေအောင်လှိုင်ဟာဒီလအစမ်းပိုင်းမှာပြောခဲ့ပါတယ်ဒီပြဿနာတွေကိုနိုင်ငံရေးအရာဖြေရှင်းကြဖို့ပေါ့နော်သူအနေနဲ့ပြောလာတယ်ဒါစစ်ကောင်စီအနေနဲ့အာဏာသိမ်းပြီးတော့ပထမဆုံးဒီလိုပြောလာတာပါဒီအပေါ်မှာဘယ်လိုသဘောရပါလဲ
ကောင်းပါတယ်ဒီစကားကြားတာကျွန်တော်သိတော့မန်အော်ဘူးဘာလို့လဲဆိုတော့စစ်ကောင်စီကအဖက်ဖက်မှာအကြက်တဲနဲ့ကြုံရတယ်စစ်မြေပြင်မှာလည်းပဲသူတို့အရှုံးမင်းစုံမင်းညာလေးအများကြီးကြုံရတယ်ပေါ့လေဖက်ဖက်ကအကြက်တဲကြုံရတဲ့အခါဒီစကားပြောလာမယ်ဆိုတာကတော့ဒါကျူတင်ပြီးတော့မျောလင်းထန်တဲ့ကိစ္စပါဒါပေမဲ့သူပြောတဲ့ကိစ္စမှာထူးဆန်းတဲ့အဆုံးနှုံးတွေတွေ့ပါတယ်ဒီနေရာမှာတစ်ဖက်ကတိုက်နေတဲ့အဖွဲ့ကိုဟိုတုန်းကသူတို့ကအကြမ်းဖက်တောင်းတသူတွေပြောရဲအခုမပြောဘူးလက်နက်ကိုင်အဖွဲ့တွေစပြီးတော့ပြောတယ်ဒါကြတော့စစ်တပ်လည်းလက်နက်ကိုင်အဖွဲ့ပဲပေါ့နော်စလောက်အဖွဲ့တွေအတင်းနဲ့ပြည်သူ့ခါကိုနိုင်ငံရေးအရာဖြည့်ရှင်းဖို့ဆိုတာပြောတယ်နောက်တစ်ခုကပြည်သူတွေအထိနာတယ်ပြည်သူတို့ငဲ့ညာရပါဆရစ်ကကိုပြောတယ်နောက်ဒီလိုလိုလိုက်တဲ့အတွက်ပြန်လဲထူထောင်ရေးအခက်ကြုံတယ်ဆိုပြီးတော့လိုက်ကောဟိုနမူနာပေးပြန်လဲထူထောင်ရအောင်မအင်မတန်ခက်သွားပြီဆိုတော့သူကအခြေအနေမှန်ကိုလည်းတကယ်သိနေတယ်ဆိုပြီးတော့ပြောတာဖြစ်ပါလိမ့်မယ်ဆိုတော့ဒီကိစ္စဟာသူနိုင်ငံရေးကိုလူကြီးနိုင်ငံရေးနဲ့ဖြည့်ရှင်းခြင်းနဲ့ဆန္ဒကတော့သူစီမှာတကယ်ဖြစ်ပေါ်နေပုံရပါတယ်သူတို့အကြက်တဲတွေကြောင့်သူမှပြောပုံပြောနေကြတယ်သူကအပေါ်စီးရပေါ်လေတစ်ဖက်သားကအပြစ်တင်ပြီးတော့ပြောတဲ့ကိစ္စဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာလည်းပဲများသောအားဖြင့်အနာရှင်ဆိုင်ဝိုင်းတွေစိုးရတဲ့အဆူခဲတဲ့အခါမှာဒုစွန်တစ်ခုပြောလိုက်ရင်သူတို့ပထမဆုံး step ကညှင်းဆန်တဲ့အဆင်နောက်ဒုတိယအဆင့်ကမှအခြေအနေဒီလိုဖြစ်နေပါဆိုတော့လက်ခံတဲ့အဆင့်နောက်လိုက်နာတဲ့အဆင့်ကမှနောက်မှတဖြည်းဖြည်းဖြည်းတက်သွားတော့ဘူးဆိုတော့အခုကတော့သူကအခြေအနေမှန်ကိုသူလက်ခံလာတဲ့သဘောလက်ခံလာတဲ့အဆင့်လို့ပြောရင်မမထင်ပါဘူ
းဒါပေမဲ့ပါဒီ NUG ရဲ့ယာယီသမရဒူဝါလာရှိလာ VOA နဲ့တည်တဲ့မင်းမြန်ခမ်းမှာပေါ့သူကပြောတာဒီလိုအခြေအနေမှာတဲ့ဟိုတက်ဆုံဆွေးနွေးဖို့ဆိုတာတော်တော်လေးကိုစဉ်းစားမယ်အနေထားဖြစ်ပါတယ်တဲ့။ဘာကြောင့်ဒီလိုပြောရလို့ထင်ပါလဲ
။စဉ်းစားဖို့တကယ်လိုလို့ပြောတာဖြစ်ပါတယ်။အဲ့ဒါကတော့အလိုပဲယူဆပါတယ်။အာဒူဝါလာရှိလာပြောတာဟာတော်တော်မျှတာတဲ့ကိစ္စပါ။သူတို့ဟာတက်ဆုံဆွေးနွေးဖို့လုံးဝပြစ်ပယ်တယ်လို့မပြောဘူး။ ဆိုဆွေးနွေးပြီးတော့ဖြေရှာဖို့ဆိုတော့သူတို့လူလာတယ်သို့တော်လည်းပဲဒီအခုချိန်နဲ့ဟာအဲ့လိုဆွေးနွေးဖို့အချိန်နဲ့မပေးသေးဘူးအထူးသဖြင့်စစ်ကောင်စီဘက်ကလူရတူသူတို့မယုံဘူးစစ်ကောင်စီကကျွန်တော်ဆောသားပြောလို့အချိန်ချင်းသူတို့ကန်လန်ခဲ့ဘူးပြီးတော့သူတို့ဘယ်တော့မှမလိုက်နိုင်ခဲ့ဘူးတဖက်သားကိုလက်လင်ချိုးပြီးတော့အနိုင်ယူဖို့သာကြိုးပမ်းတယ်မရဘူးဆိုရင်သူတို့ကန်ထုတ်လိုက်ပြီးတော့တိုက်တယ်ခိုက်တယ်ပြန်ပြီးတော့လုပ်နေရပဲဆိုတော့NUG နဲ့တိုက်ခံတွေအလုံးဘက်ကလည်းပဲအခုဘုံကြုံမှုကြီးမြောင်းလိုက်ပြောတာတော့ကိုယုံပြီးတော့ခေါင်းကြီးလိုက်ရင်တော့အင်တာမှားမှာပေါ့ဒါသူတို့ကပုံပြီးသိပါတယ်သူတို့ကတိုင်းပြည်ချင်းတွေကိုထိမ့်သိမ့်ဖို့လုပ်ပြီးတော့စောင့်ကြည့်နေရတဲ့လူတွေဖြစ်တယ်ဆိုတော့သူတို့ပြောတာမှန်တယ်လို့ယူဆပါတယ်သူတို့နိုင်ငံတော်လက်ခံနိုင်ကြအကြောင်းမရှိသေးဘူးလို့ပြောမှာပါအ
ဲ့တော့ဒီဘုံကြုံမှုကြီးမြောင်းလိုက်နေပြီးတော့နိုင်ငံအရေးဖြေရှင်းကြပါအဲ့လိုပြောပြီးတော့မရှိမနှောင်းမဲ့ဒီတနင်္လာနေ့တုန်းကဟိုစစ်ကောင်စီဘက်နဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဒီတာဝန်ရှိသူတွေနဲ့တရုတ်မှာဆွေးနွေးကြရလို့ပြောပါတယ်တရုတ်ဘက်ကလည်းဒီပေါ်မှာကောင်းတဲ့ရလဒ်တွေရှိတယ်လို့ပြောတယ်ဒါရောဘလို့သဘောရပါလေ
အာဒါလည်းပဲညောင်းနေထားတဲ့ကိစ္စပါပဲတိမ်သာဖြစ်လာလိမ့်မယ်လို့ရှိတယ်ခွန်အာတဖောက်စုတစ်ခုပြောနေတာဆိုတော့ဘုံကြုံမှုကြီးမြောင်းနိုင်ငံကနိုင်ငံရေးအဖြေရှာရပါလို့ပြောတာတောင်မှပဲဒီအတွက်များတတတိုက်ဆိုင်မှုမဖြစ်နိုင်ဘူးခေါ်လေဒီဟာနဲ့ဆက်ဆက်နေလိမ့်မယ်တရုတ်ကညီညာရေးဆွေးနွေးဖို့ဖိအားပေးရတဲ့ဆက်ဆက်နေလိမ့်မယ်လို့ယူဆနိုင်ပါတယ်သူလေသံပြောင်းလာတယ်ဘာလို့ကြည့်မယ်ဆိုရင်လည်းပဲတရုတ်ကတော့သူတို့လူကျင်လာရသွားပြီလေအစကတော့တရုတ်ကသူတို့ချမ်းမြောက်မှာဖြစ်နေတဲ့ကြဖြန့် online လိမ့်လည်းမှုရာဇဝတ်ခိုင်းတဲ့ဟာတရုတ်နိုင်ငံကိုနစ်နာစေတယ်အများကြီးအဲဒါကြောင့်သူတို့ဒီဟာကိုစစ်ကောင်စီကထိတိယောက်ဟန်တားစီရင်လည်းစစ်ကောင်စီကဒီကြားချမ်းလုံကလုံနေလူဟာသူရဲ့အကျိုးနဲ့ပတ်သက်နေတဲ့လူတွေဖြစ်နေတဲ့တယောက်ဆိုလို့ရှိရင်ပါလေကြက်ခိုင်ဖွံ့ဖြိုးရေးအမတ်တော်ကလုခဲ့တဲ့လူဆိုတော့အဲ့ဒီကိစ္စတွေဖြစ်တော့သူကသိပြီးတော့ထိတိယောက်မနေနိုင်ဘူးဒါကိုမကျေနပ်လို့တေကဒါကိုတင်းကျင်းစီကျင်လာဆိုတော့တိုင်းရင်းသားမဟာမိတ်တွေကလည်းဒီဟာကိုအကြောင်းပြပြီးတော့တိုက်ခဲ့တယ်တေကလည်းပဲဒီဟာကိုကြည့်နေခဲ့တယ်အခုတော့သူတို့လူကျင်လာရတော့ပြီကြားဖြန့်ကိစ္စကိုလည်းစစ်ကောင်စီဘက်ကထိတိယောက်ပါဝင်ကူညီဆောင်ရလာပြီဆိုတော့တေကဒါဆိုတော့ပြီးရက်တော့ဆိုတဲ့သဘောမျိုးတော့ပြောရတာဖြစ်ပါလိမ့်မယ်ဆိုတော့ကျွန်တော်ထင်တယ်ဘုံကြုံမှုကြီးမြောင်းဟန်ပြောခဲ့တဲ့စကားတော့မှပဲတရုတ်ရဲ့ဒီမိစိမ်ပြမှုကိုလည်းအခုညဉ့်ညံ့ဆွေးနွေးဖို့အတွက်ပြမှုနဲ့ဆက်ဆက်နေမယ်လို့ယူဆနိုင်ပါတယ
်အဲ့လိုယူဆမယ်ဆိုရင်တရုတ်ရဲ့ဖိအားကဘလောက်ထိအရာရောက်ပါမလဲ
တရုတ်ရဲ့ဖိအားတရုတ်ကဒီဟာနဲ့ပူပြီးဖီအပင်းမဲ့ပုံမတွေ့ရပါဘူးတရုတ်လူကျင်တာကတော့တရုတ်မြန်မာနယ်စပ်တစ်လျှောက်မှာညီညာရေးလူကျင်တယ်သူတို့ဘက်ကဒီမြန်မာဘက်ကပဋိပက္ခတွေရက်ခတ်လာတော့သူတို့လုံးဝမလူကျင်ဘူးနယ်စပ်တွေကဖုံဖြူရတဲ့သူတို့တည်ငြိမ်မှုလူကျင်တယ်နောက်ပြီးတော့အဲ့ဒီနယ်စပ်ကိုဖြတ်ပြီးတော့မြန်မာနိုင်ငံတွင်းကိုစီးပွားရေးနိုင်ငံရေးပေါ်လေသူတို့ရဲ့ strategy interest အများကြီးရှိတာကိုအဲ့ဒါတွေကိုသူတို့ဆက်လက်ပြီးတော့လုပ်ဆောင်လုပ်ပါတယ်ဆိုတော့တရုတ်မြန်မာနယ်စပ်မှာညီညာမှုအဓိကဖြစ်တယ်ဆိုတော့ PR block လဲဆိုတော့သူတို့ဒီဘလောက်လူကျင်တယ်တရုတ်ဟာမြန်မာနိုင်ငံတွင်းမှာဒီစစ်ကောင်စီဆိုတာပြုတ်ပြပြီးတော့တကယ်စစ်မှန်တဲ့ဒီမိုကရေစီဆိုတာတက်လာမှာကိုလူလာရက်လာဆိုတာကတိကျ big question mark ပဲမေးရပေးကုန်ဖြစ်ပါတယ်သုံးသပ်သူတို့လည်းပြောပါတယ်လောက်ထိလူကျင်မှလူလိမ့်မယ်သူကတော့မြန်မာနိုင်ငံတွင်းမှာမင်းမျိုးဖြစ်နေတာပဲသူကဝင်ရောက်ချယ်လေလို့အခုလိုပဲပေါ့ညီငယ်ဆိုတဲ့သူတော်ကောင်းလို့ပြီးတော့အဲ့ဒီစကားဝင်ပြောလာမယ်ငါတို့ညီရောက်လူပေးတယ်ဆိုတော့တစ်ထောက်ပဲလူကျင်ရန်တူပါတယ်so NUG เนี่ยတခြားဒေသမှာဖြစ်နေတဲ့တိုက်ပွဲတွေကိုတရုတ်ကဖိအားပေးမဲ့ညီငယ်ရအောင်ဖိအားပေးလာမဲ့သဘောလို့မြင်ဆပါဘူးဖိအားပေးလာရင်တောင်မှ NUG ဘက်ကရောလိုက်နာပါမလား NUG ပြည်သမ္မတကတော့သူတို့ကတရုတ်နဲ့အဆက်အသွယ်ရှိပါတယ်ဆိုပြီးတော့ interview နဲ့ဆက်သွယ်မေးမြန်းကမှတော့ပြောပါတယ်သို့တော်လည်းပဲတရုတ်စီတနိုင်ငံလုံးအတိုင်းအတာနဲ့ညီငယ်ရအောင်ဖိအားပေးလိမ့်မယ်လို့မမျှော်လင့်နိုင်ဘူးလို့ပြောမှာဖြစ်ပါတယ်
ဒါဆိုရင်ဒီတိုက်ပွဲတွေကဒီစစ်ကောင်စီနဲ့ညီငယ်ရဖို့အတွက်ဖိအားပေးတယ်ဆိုတဲ့သဘောမျိုးပြောနိုင်မှာလားတကယ်ရောစစ်မှန်တဲ့ညီငယ်ကိုဥတီပါလား
တိုက်ပွဲကတော့တိုက်ပွဲမလို့ရင်ဘာလုပ်မလဲအဲ့ဒါရောအများတိုင်းပြောတော့ this is the only language they understand this is the only language the military understand သူတို့ကဒီဟာလို့တခြားနဲ့နိုင်ငံစကားပြောလို့နားမထောင်ဘူးအဲ့လိုတိုက်လို့ခိုက်လို့သူတို့ကအထင်နာတဲ့အခါမှာတွေးဆုံဆွေးနွေးရပါစို့ဘာလို့ဆိုစကားကံထွက်လာပြီဒါဖြစ်တယ်အရင်ကတခြားလူပါဇက်နဲ့တောင်းဆိုနေကြတာပဲသူတို့ဖြစ်စင်းနဲ့ခပ်မလို့ခဲ့ဘူးဆိုတော့တိုက်ပွဲတိုက်ရတဲ့ရွယ်ချက်ကတော့ညီညာရေးလူချင်းတာပဲဘောသူတို့ကတော့နှစ်ဖက်လုံးစီလူစီတာကိုပဲကြိုက်မလဲသူတို့လည်းပဲစစ်တပ်ကိုဆိုတာဒါလို့တိုက်မှပဲသူတို့ကလက်ခံလာတာကိုအင်အားရှိတဲ့လူဆိုသူတို့လေးလေးစားစား ဆက်ဆံတဲ့အင်အားမရှိရလို့ဆိုဗီယူမဆိုင်ဘူးဆိုတော့အင်အားနဲ့ဖိမှသာလျှင်ရတယ်ဒီလောက်ပြမှသာလျှင်စစ်ကောင်စီကလက်ခံဆွေးနွေးနိုင်ရာအကြောင်းရှိရဲဆိုလို့တိုက်တယ်ဆိုတော့ဒီတိုက်ပွဲတွေလုပ်နေတာဟာညဉ့်ဉန်းကိုဥတည်သလားဆိုရင်တော့ညဉ့်ဉန်းကြီးခရတံများတော့ကနည်းရရရဖို့နန်းကိုရောက်သွားစေနိုင်ရဲ့ဆွေးနွေးတဲ့လမ်းကြောင်းကိုရောက်သွားနိုင်တယ်လို့သုံးသပ်ရမှာဖြစ်ပါတယ်
။နောက်ဒီအခု DID ဖြစ်ပျက်နေတဲ့တစ်ချိန်တည်းမှာပဲပေါ့နော်အခုနောက်ပိုင်းမှာစစ်ကောင်စီဘက်ကနေပြီးတော့နေစဉ်အဖြစ်အပျက်ဆိုပြီးတော့ဟိုတည်င်းထုတ်ပြန်တာရှိပါတယ်။အဲ့ဒီမှာဒီပြည်ဖြတ်မိဒီယာတွေပေါ့နော်သတင်းတူသတင်းရောင်သတင်းမှားတွေကိုထုတ်ပြန်နေတဲ့အတွက်ဟိုပြည်သူလူထုတွေကဘာလို့ယုံရမှန်းမသိဘူးအဲ့လိုသဘောမျိုးတွေပြောလာတာရှိပါတယ်ဆိုတော့ဒီအပေါ်မှာမီဒီယာတွေရဲ့အနေထားကိုဘယ်လိုသုံးသပ်ပေးပါမလဲ
ကျွန်တော်အဲ့ဒီဟာကိုပြောရင်ပြည်ဖြတ်မီဒီယာလို့မီဒီယာတွေခေါ်လိုက်တယ်ကျွန်တော်အရင်ဆုံးနဲ့ပြောချင်ပါတယ်တိုင်းပြည်ကိုဖြတ်တာဘယ်သူလဲမေးလူတိုင်းသိပါတယ်ဘယ်လိုဖြေမှာပဲတိုင်းပြည်ကသလားဒီမိုကရေစီလမ်းကြောင်းကိုသွားဖို့တဲ့ဖြောင်းဖြောင်းတန်းတန်းလူငယ်တွေအားနဲ့မနဲ့ကြိုးစားနေရချင်မှာဒီအချိန်လေးဖြစ်အောင်ပြက်သွားတာဟာသူတို့ဆက်ရနာဆင်းရဲတဲ့အတွက်ဒီပျက်စီးမဲ့အချိန်တွေရောက်သွားတာလားဆိုပြည်ဖြတ်မီဒီယာဆိုတော့မီဒီယာရဲ့ရည်ရွယ်ချက်မှမရှိတာအမှန်ပြောပါမယ်ကဲတကယ်မှမဆိုဘယ်သူမှနေလို့မရဘူးအကုန်လုံးပြန်ဆုပ်လွတ်လပ်ခွင့်ရတော့မယ်မီဒီယာလွတ်လပ်ခွင့်ရတော့မလားဆိုပြီးတော့ဒီပအခြေစိုက်မီဒီယာတချို့ကမြန်မာနိုင်ငံတွင်းကိုပြန်ပြီးအခြေစိုက်ခဲ့ရရှိတယ်။အဲ့ဒါလည်းပဲအကုန်လုံးမောင်းထုတ်အကုန်လုံး live ဖမ်းတော့သူတို့ထွက်ပြေးရတယ်ဆိုတော့အများကြီးပါပဲဆိုတော့မီဒီယာစစ်မှန်တဲ့မီဒီယာဗက်မလိုက်တဲ့မီဒီယာတိုင်းပြည်ထဲမှာရည်တည်လို့မရပါဘူး။ဆိုတော့သူတို့အပြင်ကိုထွက်ပြီးတော့သူတို့တွေ့ရမြင်လာသူတို့ရေးကြတယ်ပေါ့။မီဒီယာတွေရေးသမျှအလုံးမှန်တယ်လို့တော့ကျွန်တော်ပြောလိုပါဘူး။ဒါပေမဲ့စစ်ကောင်စီပြောသမျှလည်းအလုံးမမှန်ပါဘူး။နှစ်ဖက်လုံးမှာတော့ဒါပဋိပက္ခဖြစ်လာတဲ့အခါမှာတော့သူတို့ရည်တည်နေသူတို့ပြောကြတာဖြစ်ပါတယ်ဆိုတော့ဒီမီဒီယာတွေကိုတော့ဘာမှပြောစရာမရှိပါဘူးလွတ်လပ်တဲ့မီဒီယာမှမရှိရဘူးအဲဒီလိုလွတ်လပ်တဲ့မီဒီယာကိုရည်တည်ခွင့်ပေးရင်တော့မှန်ရပြောမှာပေါ့စစ်ကောင်စီမကောက်နာလဲပြောမယ်ဒီဘက်မကောက်နာလဲပြောမယ်ခွင့်ပြုရတာမျိုးသူတို့ကခွင့်ပြုထားတာဆိုတော့ဒါကတော့မဆက်ပါဘူးသူတို့ပြောတာလည်းပဲသိပြီးတော့မီဒီယာတွေကလည်း view ဆက်ကြလိမ့်မယ်မဟုတ်ဘူးလို့ထင်ပါတယ
်အဲဒီစစ်ကောင်စီဒီနေတိုင်းထုတ်ပြန်နေတဲ့အထဲမှာပေါ့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေဟာဟိုအမေရိကန်ကပဲပါဝင်တဲ့အောင်အနောက်ကနေပါနေတဲ့အောင်ပေါ့ပျောကပါတယ်လို့မျိုးပြောလာတာလည်းတွေ့ရပါတယ်တကယ်ပဲအမေရိကန်ပါနေပါလား
အမေရိကန်ကမြန်မာနိုင်ငံအရေးကိုပါဖို့နေနေတာသူ့မှာဒီမှာယူကရိန်းကိစ္စတော့ဘာဆက်လို့အောင်မသိဘူးပတ်စံမပေးပေးဖို့အတွက်တောင်းမှုတွေရှိနေတယ်အစ္စရေးကိစ္စကိုသူကဦးစားပေးနေရတော့ကဘာမှသူကအင်မတန်ကောင်းဆုံးနေတဲ့အချိန်ဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာသူကဝင်ဆွတ်လိုက်ရင်တရုတ်နဲ့ထိတိုက်တွေ့မယ်တရုတ်နဲ့ကတော့ထိုင်ဝမ်ကိစ္စနဲ့ပတ်သက်ပြီးတော့နင်ဘက်ကစပြောနေကြတဲ့အချိန်မှာတနည်းအားဖြင့်ဗီဇာဖော်လိုက်တော့အမေရိကန်အယူမလွိုင်းဖြစ်တော့မှာပေါ့တကွာလုံးမှာရုရှားရောအာရဗ်အစိလေပိုင်းမှာရောဘယ်လိုမှအမေရိကန်ပါဝင်နေကြအကြောင်းရှိပါဘူးဆိုတော့အမေရိကန်ကိုစောင်းငန်းပြောတာကတော့သိတယ်အတိပြုမရှိဘူးထင်ပါတယ်ကျွန်တော်နားထောင်ကြည့်ပါရဲအဲ့ဒါဆိုတော့အင်ဒိုချိုင်းနာစစ်ပွဲကဘယ်လိုဖြစ်ခဲ့လဲအမေရိကန်ပဲအဲ့ဒီကြေကြေသတိဖြစ်သလိုလိုပါလို့ပြောတာတွေ့ရတာအခြေအနေမရှိပါဘူးအာတကယ်တော့ပူဂျုံမူကြီးမင်းအောင်နိုင်ငံတချိန်တုန်းကပေါ့လေတုန်းကနှစ်သုံးနှစ်လောက်ကရုရှားမီဒီယာတစ်ခုနဲ့တီဗီတစ်ခုနဲ့အင်တာဗျူးပေးပါတယ်အဲ့လိုပေးတော့ဆိုတော့တရုတ်ကိုပြစ်တင်တာအဲ့မှာအေအေနဲ့တိုက်ပွဲအပြင်းထန်ဖြစ်နေကလားမသိဘူးဒီသူကသုံးညံသူတွေပြောတယ်အဲ့တုန်းကတော့သုံးညံသူတွေနောက်မှာနိုင်ငံသားအကူအညီတွေကပုံအော်ဗီရှိနေတဲ့အတွက်ကြောင့်ကျွန်တော်မနိုင်တာဖြစ်တယ်ဆိုပြောခဲ့တယ်အဲ့ဟာတရုတ်ကိုစောင့်ပြောတာပဲသူကတရုတ်လူသားနာမည်မထုတ်ခဲ့လူတိုင်းကတာတရုတ်ကိုပြောတယ်ဆိုပြီးတော့လက်နဲ့တကားစားသူတို့ပြသခဲ့တာတွေ့ပါတယ်ဆိုတော့သူတို့ကတရင်ဦးတရုတ်ကိုသာပြစ်တင်နေတာပါတရုတ်ပါဝင်ပတ်သက်ခဲ့တဲ့ဒီကိစ္စကမြောက်ပြဲဆိုတာသူတို့သိတယ်ပေါ့လေသို့တော်လည်းပဲအခုကတရုတ်ကပဲသူတို့ပြန်လေပြန်ဖြည့်ပေးနိုင်မယ်လို့ဖြစ်တော့တရုတ်အစားကဘယ်လိုမှမလုံဆန်နိုင်တော့တရုတ်ကိုကောင်းနေပြီးတော့အမေရိကန်ကိုဆုတ်ချပြီးပြောတယ်လို့ပဲယူဆတာစဉ်းစားမိပါတယ်ကျွန်တော
်ဟုတ်ကဲ့ပါဦးကျော်စန္ဒာရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ကျေးဇူးတင်ပါတယ်ညောင်ရှင်ကျေးဇူ
းအခုတော့သတင်းပတ်ဆင်ခန္ဓာတစ်ခုဖြစ်တဲ့ဂျန်စီအစီအစဉ်ပါရှင်ဂျပန်မှာအလုတ်သွားလုပ်ချင်တဲ့လူငယ်တွေအတွက်ရည်ရွယ်ပါတယ်။မြန်မာလူငယ်တွေရဲ့စိတ်ဝင်စားမှုအများဆုံးအဖြစ်တွားရောက်အလုတ်လုပ်ကိုင်နေတဲ့ဂျပန်နိုင်ငံကအလုတ်ရဖို့အတွက်ပြင်ဆင်တဲ့အကြောင်းအရာတွေကိုဂျန်စီပရိသတ်တွေအတွက်မတ်ခင်လေးကဆဲဆုနှစ်တစ်ခုကြာအတွေ့အကြုံရှိတဲ့ဂျပန်စာသင်ဆရာမတအုပ်နဲ့ဆက်သွယ်မေးမြန်းထားတာကိုဒုတိယပိုင်းအဖြစ်တင်ဆက်ထားပါတယ်ရှင်။
ဟေးဂျန်စီတို့တက်ချင်ရောက်ပြီနော်ဒီဘက်မှာတော့ပြီးခဲ့တဲ့ဘက်ကပြောထားခဲ့တယ်ဂျပန်မှာလှုပ်သွားလို့မယ်ဆိုလို့ရှိရင်ဘာတွေလိုလဲဆိုတဲ့အကြောင်းပြောရမယ်ဂျပန်မှာလှုပ်သွားလို့ဖို့အတွက်အချိန်ဘယ်လောက်ပေးရမလဲအင်တာဗျူးအတွက်ဘာတွေကျင်းစင်ရမလဲပြီးသွားလို့ရှိရင်ငွေကြေးဘယ်လောက်ကုန်ကြမလဲဆိုတဲ့အကြောင်းတွေကိုဝိုင်းဂျပန်ဆီယာမကသူ့ရဲ့အတွေ့အကြုံလေးနဲ့ရှင်းပြီးပြောပြပေးပါမယ်ဒါပေမဲ့ဒီတစ်ပတ်မှာလည်းသူ့ရဲ့ရုံနဲ့အတန်ကိုလုံခြုံရေးအတွက်ချက်ထားမယ်နော်
အချိန်ကကြာတော့လေဒီ level တစ်ခုကိုအချမ်းမြင်၄လနဲ့၅လကြာဖြစ်တဲ့အတွက်ကြောင့်မို့လို့ဒီ level တစ်ခုစာဆိုလို့ရှိရင်တော့ဆယ်လနီးနီးကုန်နေပေါ့နော်ဒီ scale walk မှာဆိုလို့ရှိရင်တော့အနည်းဆုံးလက်မှတ်စုံတာကတစ်နှစ်လောက်နေမှကိုစုံနိုင်တယ်အာဒါလည်းသူတို့စတက်တဲ့အချိန်နဲ့အတန်းပြီးသွားတဲ့အချိန်မှာဆောင်းဝဲရှိတဲ့လနဲ့ကိုက်ညီတဲ့ဒီ form တွေလည်းယူလို့ရတယ်ပေါ့ဟိုအဲ့လိုမျိုးကိုက်ညီတယ်ဆိုလို့ရှိရင်တော့ဒီတစ်နှစ်ဝန်းကျင်လောက်မှပဲလက်မှတ်စုံနိုင်နေရှင်လက်မှတ်စုံတယ်ဆိုရင်အလုံး interview တွေဖြေရမယ်အာ interview ကလည်းမြင်မြင်အောင်မှကိုအောင်နေဆိုရင်တော့မှဒီအနည်းဆုံးတစ်နှစ်ခွဲလောက်အထိတော့ scale work ဆိုရင်ကြာနိုင်တယ်အင်တာဗျူးမြန်မြန်အောင်ရင်တော့ဒီတစ်နှစ်နဲ့တစ်နှစ်ခွဲကြာမှာထွက်ရနိုင်နေရှင်။အဲ့ဒါကလည်းမြန်နေသူပေါ့နော်။ဟိုတချို့ကြတော့လည်းတစ်နှစ်ခွဲနေမှာအင်တာဗျူးအောင်နေဆိုရင်ဒီနှစ်နှစ်လောက်နေမှာထွက်ရတာမျိုးလည်းရှိရရှင်
။ဒီမှာအလုပ်လုပ်ဖို့ကပြင်ဆင်ရတဲ့အဆင့်တွေလည်းများသလိုကုန်ကျစရိတ်ကလည်းမတက်တာလားပါဘူး။
ကုန်ကျစရိတ်ကကြတော့ training visa ကဒီဒေါ်လာ 2,800 plus နိုင်ငံတော်ကိုဟိုဆောင်ရတဲ့အခွန် 900 ကျိုင်းနှုန်းဆိုတာရှိတယ်။scale worker ကကြတော့ဒီဒေါ်လာ 1,500 plus အခွန် 900 ကျိုင်းနှုန်းပေါ့နော်။ဟိုအဲ့ဒါ agency ကိုပဲပေးရတဲ့ဝန်ဆောင်ကားတွေပါ။ဒီ visa ကြီးကကြတော့တောင်းကနံပဲသိပ်ပြီးတော့မများဘူး။ဆောင်ခွဲကြီးကြတော့ဟို GFT ဆိုရင် US ဒေါ်လာ 22 ဒေါ်လာ GLBT ဆိုရင်တော့ N5 N4 N3 တွေပေါ့။ဟိုအဲ့ဒီအတွက်ကတော့4000ဝန်းကျင်ပဲကြာတဲ့။ဟိုကျွမ်းကျင်လက်မှတ်တွေကတခုကို3000ဝန်းကျင်3000ကျော်ပေါ့။ဟိုတခြားတော့သူတို့ဒီကုန်ကျစရိတ်လေးတွေမရှိမလဲဆိုရင်တော့သင်တန်းလေးတွေရှိမှာပေါ့နော်။ဒီစစ်စစ်ခါတွေ passport လုပ်ဖို့အတွက်နေကလူဆိုလို့ရှိရင်လည်းဒီရန်ကုန်နဲ့မန္တလေးသွားပြီးတော့လိုရတဲ့အခြေအနေမျိုးတွေရှိရဲ။ဟိုအဲ့လိုဇီးစကားလေးတွေတော့ရှိတာပေါ့နော်
။ဆောင်းမွေးဖြစ်ပြီးနောက်ပိုင်းမှာလည်းအလုပ် interview အတွက်သိထားတဲ့ပြင်ဆင်ထားတဲ့အရာတွေလည်းရှိသေးတယ်။
interview ဖြစ်ဖို့အတွက်ကကြာတော့ဒီ training visa အတွက်ကအနေအဆုံး N5 ပြီးတော့မှ N4 level မှာဖြေကြတာများတယ်ဒီအနေအဆုံး N4 အဆင့်ဟိုသင်နေစေဒီသင်ပြီးတဲ့သူတွေဖြေကြတာဖြစ်တယ်ပေါ့နော်ဟိုဒါပေမဲ့ तू ကစကားပြန်ပါတယ်ဟိုအမှားတော့အခြေခံအပြုအမူဟိုအပြောဆိုလေးတွေပေါ့နှုတ်ဆက်တာသိရမယ်ဟိုကိုယ့်ဘာသာမိတ်ဆက်တာလောက်တော့ဂျပန်လိုကောင်းကောင်းလေးပြောတတ်ရမယ်ပေါ့နော်ဟို channel ကတော့ဒီစကားပြန်ဝင်ပေးတာဖြစ်တဲ့အတွက်ကြောင့်မလို့လေကိုကိုတိုင်းကဟိုတိတ်ပြီးတော့မပြောနိုင်ဘူးဆိုရင်လည်းတိတ်ပြီးတော့ပြဿနာရှိဦးရှင်ဒီပြောနိုင်ရင်တော့ပို့ပြီးကောင်းတာပေါ့နော်ဒီ scale walker မှာကကြာတော့စကားပြန်မပါကြတော့တာများတယ်အာ तू ကဒီလောက်ရတာကလည်းစားတော့ဆိုင်လို့အလုံးမျိုးကိုလောက်ရတာဖြစ်တဲ့အတွက်ကြောင့်မလို့ကိုကိုကိုမိတ်ဆက်တာကနေဟိုအဆအဆုံးပေါ့နော် interview မှာဖြေဖို့အခြေခံတည်တည်တိထိုက်တဲ့နေကွန်းလေးတွေဖြေတတ်ရမယ်ဟိုအဲ့လိုမျိုးလေးဖြစ်တော့စကားပြောကတော်တော်လေးလိုတယ်ဟိုစကားပြန်ပါတယ်ဆိုရင်တော့မှဘေးကနေနည်းနည်းဒီ sporting ပုံစံမျိုးလေးပေါ့နော်ဟိုမသိတာလေးဝင်ပြီးတော့ရှင်းပြရုံပဲ तू ကလောက်တော့တယ်ဒီ work visa ဆိုเนาะโหลงว่ากูโกไรပြောနိုင်มาแล้วอสินดีมั้ย
อินเทอร์วิวလို့ခေါ်တယ်လူတွေ့စစ်ဆေးမှုมาလဲဘာတွေပြင်ဆင်ထားရမလဲဆိုတာကို तू อ่ะပြောပြထားတယ
်အဓိကကလေဒီอินเทอร์วิวมาအပြုံးဟာအရေးကြီးတယ်ဟိုအမြဲတမ်းလည်းပြောရတယ်ဒီအပြုံးနဲ့ဖြေဖို့လေဟိုနောက်တစ်ခုကကြတော့ကိုကိုကိုမိတ်ဆက်တာဆိုလို့ရှိရင်လည်းဟိုအများသောအဖြစ်လေမြန်မာကလေးတွေကစာချက်ချင်ရတယ်ဟိုသူများရေးပြီးသားဟိုมาချက်ရတာပို့ပြီးအားတန်တဲ့ပုံစံမျိုးပေါ့လေဟိုအဲ့လိုမဟုတ်ဘဲနဲ့ကိုယ့်ရဲ့အရှိအတိုင်းပေါ့ဟိုနောက်တစ်ခုကတော့တက်ကြွမှုပေါ့နော်ဒါတော့လုပ်ငန်းဝင်မှာမဆိုဘူးလိုအပ်မယ်လို့တော့ထင်တယ်ဟိုတက်တက်ကြွကြွရှိရမယ်ပြုံးပြုံးရွှင်ရွှင်ရှိရမယ်ပေါ့နော
်ဒီလိုလူရောအချိန်ရောစိုက်ထုတ်ထားရတာတွေကိုကာမိစေဖို့နဲ့အောင်မြင်မှုအတွက်ဘာတွေကိုပြင်ဆင်သင့်တယ်ဆိုတဲ့စောင့်ရရှောင်နေကိုပြပြထားပါတယ
်တောဖို့အတွက်ဆိုရင်အခုလိုမျိုးနှစ်ချီပြီးတော့အချိန်ပေးရတာရှိတယ်ဒီကုန်ကျစရိတ်ဆိုရင်လည်းဒေါ်လာနဲ့ပေးရတော့ဟိုမြန်မာငွေနဲ့ကျတော့အများကြီးဖြစ်သွားပြီလေဟိုဒါပေမဲ့နိုင်ငံခြားမှာအလုပ်သွားလုပ်တယ်ဆိုတဲ့ဟာဟိုစီးပွားရေးလုပ်တယ်လို့မျိုးဟိုအရှုံးမြတ်တွက်ပြီးတော့ပေါ့နော်ဘလောက်ကြမယ်ဟိုပတ်စံဘလောက်ကုန်မယ်ပြီးရင်ဒီဂျပန်နိုင်ငံကိုရောက်သွားပြီးရင်လစာဘလောက်နဲ့အိမ်ကိုဘလောက်ပြန်ပို့နိုင်မယ်ဆိုတဲ့ဟာမျိုးတွေကလေဟိုတော်တော်လေးပြုပြင်ဖို့လိုအပ်တယ်လို့တော့ထင်တာပေါ့နော်ဟိုဒါသည် career တစ်ခုဖြစ်တယ်ကိုယ့်ရဲ့အတန်မွေးဝမ်းကြောင်းလုပ်ဖို့အတွက်လမ်းကြောင်းတစ်ခုပေါ်ကိုသွားနေတဲ့ဟာဖြစ်တယ်ဆိုတော့လေဒါလေးကိုစဉ်းစားပြီးတော့မှလုပ်စီခြင်းနဲ့ပေါ့နော်နောက်တစ်ခုကတော့လေဒီစည်းကမ်းဥပဒေပိုင်းမယ်ဟို तू ကဒီ visa အသီးသီးမှာတက်ဆိုင်ရာစည်းကမ်းဥပဒေတွေရှိတယ်ဟိုကိုယ့်ရဲ့မြန်မာနိုင်ငံသားတယောက်အနေနဲ့ဟိုဂျပန်နိုင်ငံကိုရ ျောက်သွားပြီးတော့မှဥရေကိုမလိုက်နိုင်ဘူးဆိုလို့ရှိရင်ဒီအရှက်ရစီမဲဟာမျိုးတွေဖြစ်တာမျိုးတွေသူ့ရဲ့စီကံပေါင်းအတွင်းမှာကိုယ့်ရဲ့အလုပ်တောင်းဝန်လည်းခြေပုံတလို့ဒီကိုယ့်ရဲ့ရပိုင်ခွင့်ကိုလည်းကောင်းကောင်းပြောတတ်ဆိုတတ်တဲ့သူတွေဖြစ်စေချင်တယ်ပေါ့နော်
ဂျန်စီတွေဒီတစ်ပတ်အတွက်တော့လောက်ပဲเนาะနောက်တစ်ပတ်ဒီကြလို့ရှင်လေဂျန်စီတွေအတွက်စိတ်ဝင်စားဖို့ရာကောင်းလို့ရာရာအစီအစဉ်လေးတွေနဲ့တင်ဆက်ပေးသွားမှာမလို့ဆက်ဆက်စောင့်ကြည့်ဖို့မမေ့နဲ့เนาะတတ
အခုတော့ဘတ်စင်အားကစားအစီအစဉ်ကိုနားဆင်ချက်ရအောင်ပါရှင်2024 Paris Olympic ပြိုင်ပွဲမှာရုရှားနဲ့ Belarus နိုင်ငံကအားကစားသမားတွေကိုဝင်ခွင့်ပေးမပေးဆိုတာနဲ့ပတ်သက်ပြီးနိုင်ငံတကာ Olympic Committee ဘက်ကဆုံးဖြတ်လိုက်ပါတယ်2024 Copa America Flag ဘောလုံးပွဲအုပ်စုပွဲစဉ်တွေမဲနိုင်လိုက်ပါပြီ။ The Master ဂေါက်သီးချန်ပီယံဂျွန်ရမ်ကတော့ PGA ဂေါက်သီးပြိုင်ပွဲတွေကနေ LIV ဂေါက်သီးပြိုင်ပွဲတွေဘက်ကိုပြောင်းလဲဖို့ဆုံးဖြတ်လိုက်ပါတယ်။ဒီလိုတစ်ပတ်အတွင်းအကစားသတင်းတွေကိုတော့ကိုရန်နိုင်ကစူးစီးတင်ဆက်ထားပါတယ်ရှင်။
ပါကျွန်တော်ရန်နိုင်ပါ FIO ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ပြည်ထောင်နိုင်ငံ Paris မြို့မှာကျင်းပမဲ့2024 Paris Olympic ပြိုင်ပွဲမှာ Russia နဲ့ Belarus နိုင်ငံတွေကကစားသမားတွေကိုသူတို့ရဲ့သက်ဆိုင်ရာနိုင်ငံတွေကိုကိုယ်စားပြုပြီးတော့မဟုတ်ဘဲဝင်ပြိုင်ပွဲပေးသွားမှာဖြစ်တယ်လို့နိုင်ငံတကာ Olympic Committee ကဒီဇင်ဘာ10ရက်နေ့မှာပြောလိုက်ပါတယ်
။ First of all, what is maybe most important is has changed that
ပရမအူဇုံအနေနဲ့ပြောချင်တာကတော့ရုရှားနဲ့ဘယ်လာရုစ်နိုင်ငံကလက်မှတ်ကန်ဆောင်ထားတဲ့အားကစားသမားတွေကအိုလံပစ်နဲ့နိုင်ငံတကာပြိုင်ပွဲတွေဝင်ပြိုင်ခွင့်ရမှာဖြစ်ပါတယ်။ဒါကိုတခြားအားကစားနည်းတွေမှာလည်းနေတိုင်းလူလူတွေ့နေရတာပါ။အထူးသဖြင့်တန်နစ်ပြိုင်ပွဲတွေမှာအထင်ရှားဆုံးတွေ့နိုင်ပြီးစပိန်ပြိုင်ပွဲတွေနဲ့တချို့စပွဲတင်တင်နစ်ပြိုင်ပွဲ၊ရေခဲပြင်ဟော်ကီ၊ဘောလုံးနဲ့အမေရိကန်ဥရောပနဲ့တခြားတိုက်တွေကဘောလုံးပွဲတွေမှာလည်းတွေ့နိုင်ပါတယ်။
ဒါပေမဲ့ယူကရိန်းကျူးကျော်စစ်ကိုတက်ကြွစွာထောက်ခံတဲ့သူဒါမှမဟုတ်တနည်းနည်းနဲ့ပံ့ပိုးကူညီတဲ့ကစားသမားတွေကိုတော့ဝင်ဝင်ပေးမှာမဟုတ်ဘူးလို့ IOC ကပြောပါတယ်။ပြီးခဲ့တဲ့2022ကရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ပြီးတဲ့နောက်ရုရှားနဲ့ဘယ်လာရုစ်နိုင်ငံကကစားသမားတွေကိုအစောပိုင်းမှာနိုင်ငံတကာပြိုင်ပွဲတွေကနေပိတ်ပင်ခဲ့တာပါ။နောက်ပိုင်းမှာတော့တဖြည်းဖြည်းချင်းနိုင်ငံကိုစားပြုပြီးတော့မဟုတ်ဘဲနဲ့တီးခြားပြန်ပြီးတော့ဝင်ဝင်ပေးလာတာဖြစ်ပါတယ်။ဒါမဲ့လေသူတို့အနေနဲ့တူးချင်းပြိုင်ပွဲတွေမှာသာဝင်ပြိုင်ခွင့်ရမှာဖြစ်ပြီးတော့အသင်းလိုက်ပြိုင်ပွဲတွေမှာတော့ဝင်ပြိုင်ခွင့်ရမှာမဟုတ်ဘူးလို့ပြောပါတယ်။အခုလို IOC ဘက်ကဒီရုရှားနဲ့ဘယ်လာရုစ်ကကစားသမားတွေကိုနိုင်ငံကိုယ်စားပြုပြီးတော့မဟုတ်ပဲဝင်ပြိုင်ခွင့်ပေးလိုက်ပေမဲ့လည်းကမ္ဘာပြေးခုံပြအဖွဲ့ချုပ်ကတော့ရုရှားနဲ့ဘယ်လာရုစ်ကကစားသမားတွေကိုပြေးခုံပြပြိုင်ပွဲတွေမှာတော့ဝင်ခွင့်ပေးမှာမဟုတ်ဘူးလို့ကမ္ဘာပြေးခုံပြအဖွဲ့ချုပ်ဥက္ကဋ္ဌ Sebastian Coe ကပြောပါတယ
်။ No, you may well see.neutral athletes from Russia and Belarus in Paris
Olympic မှာရုရှားနဲ့ဘယ်လာရုစ်ကကစားသမားတွေကိုသူတို့နိုင်ငံတွေကိုကိုယ်စားမပြုဘဲကြားနေနိုင်ငံကကစားသမားအဖြစ်နဲ့တွေ့ခေါင်တွေ့ရမှာပေါ့ဒါပေမဲ့ပြည်ခုပြည်ပြိုင်ပွဲမှာတော့ပါဝင်မှာမဟုတ်ပါဘူးကျွန်တော်တို့ပြည်ခုပြည်အားကစားဘိုင်းကယက်တီချက်ကတော့ဘာမှအပြောင်းလဲမရှိပါဘူးကျွန်တော်အနေနဲ့ဘာမှထပ်ဖြည့်ဆွက်ပြောစရာမရှိပါဘူးအမှုဆောင်ဘုတ်အဖွဲ့ရဲ့ထောက်ခံချက်နဲ့ကမ္ဘာပြည်ခုပြည်ကောင်စီကဒီဆုံးဖြတ်ချက်ကိုချခဲ့တာဖြစ်ပြီးနိုင်ငံတကာပြိုင်ပွဲတစ်ခုမှကျင်းသုံးခဲ့တာပါဒါကိုကမ္ဘာပြည်ခုပြည်အသံဝိုင်းကလည်းအားလုံးနီးပါးထောက်ခံခဲ့ကြတာပ
ါအခုချိန်ထိ Paris Olympic ပြိုင်ပွဲကိုပြိုင်ခွင့်ရတဲ့အားကစားသမား4600ရှိပြီးတော့အဲ့ဒီထဲမှာတော့ရုရှားနိုင်ငံက6ယောက်နဲ့ Belarus နိုင်ငံက3ယောက်ပါဝင်တာဖြစ်ပါတယ်ခင်ဗျာဘောလုံးသတင်းလေးပတ်မှာတော့2024 Copa America ဖလားဘောလုံးပွဲအုပ်စုပွဲစဉ်တွေကိုပြီးခဲ့တဲ့ချာတာဗရီနိကမဲနိုင်လိုက်ပါတယ်အုပ်စု A မှာတော့လက်ရှိချန်ပီယံအာဂျင်တီးနားကချီလီပီရူအပြင်ကနေဒါနဲ့ထရီနီဒက်တို့ခြေစစ်ပွဲအောင်တဲ့အသင်းနဲ့တအုပ်စုတွေကျပြီးတော့အုပ်စု B မှာတော့ Mexico, Ecuador, Venezuela နဲ့ Jamaica တို့ပါဝင်မှာဖြစ်ပါတယ်။အုပ်စု C မှာတော့ Asian American အသင်းက Uruguay, Panama, Bolivia တို့နဲ့တအုပ်စုတွေကျပြီးတော့အုပ်စု D မှာတော့နာမည်ကြီး Brazil က Colombia, Paraguay တို့အပြင်Costa Rica နဲ့ Honduras တို့ခြေစစ်ပွဲအောင်တဲ့အသင်းနဲ့ကစားမှာဖြစ်ပါတယ်။ပြိုင်ပွဲဖွံ့ဖြိုးကိုတော့ American အရှေ့ဘက်ချမ်းကဒီ Georgia ပြည်နယ် Atlanta မြို့မှာဇွန်လ20ရက်နေ့မှာကစားမှာဖြစ်ပြီးတော့လက်ရှိချမ်းပြ Argentina အသင်းကကနေဒါဒါမှမဟုတ် Trinidad တို့နှစ်သင်းနဲ့ကခြေစစ်ပွဲအောင်တဲ့အသင်းနဲ့အဖွဲ့ပွဲကစားမှာဖြစ်ပါတယ်ခင်ဗျာ။တောင်မေရိကဘက်ကနောက်ထပ်ဘောလုံးသတင်းတစ်ခုကိုဆက်ရရင်တော့ Brazil ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌ Ednardo Rodriguez ကိုရာထူးတာဝန်တွေကလည်းဖယ်ရှားလိုက်တယ်လို့ Rio de Janeiro မြို့မှာရှိတဲ့ပြည်내တရားရုံးက ီးခဲ့တဲ့ကြာသပတေးနေ့ကပြောလိုက်ပါတယ်။ဒါပြင်2022ခုနှစ်ကသူ့ကိုဥက္ကဋ္ဌဖြစ်နဲ့ရွေးကောက်တင်မြှောက်ခဲ့တဲ့ရသုဘောလုံးဖွဲ့ချုပ်ရဲ့ညီလာခံကိုလည်းဖျက်သိမ်းပြီးတော့အာသာတရားမျှတမှုဆိုင်ရာအထက်တရားရုံးဥက္ကဋ္ဌဟိုစေးပါတစ်ကိုယာယီဥက္ကဋ္ဌဖြစ်နဲ့ခန့်လိုက်တယ်လို့ပြောပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်အရယာယီဥက္ကဋ္ဌအနေနဲ့ရက်ပေါင်း30အတွင်းမှာရွေးကောက်ပွဲတစ်ကိုကျင်းပဖို့တာဝန်ရှိတယ်လို့လည်းပြောပါတယ်။တရားရုံးဘက်ကအခုလိုဆုံးဖြတ်လိုက်တဲ့အပေါ်မှာရသုဘောလုံးဖွဲ့ချုပ်ကတော့သိရှိကြောင်းနဲ့ဒီပေါ်မှာလိုအပ်တဲ့တုံ့ပြန်ဆောင်ရွက်မှုတွေလုပ်သွားဖို့အတွက်စဉ်းစားသုံးသပ်နေတယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ။ဒီမှာပရီးမီယာလိဘောလုံးပွဲတွေပတ်မှာတော့လေဗိုစင်ကဖက်စတိုပယ်လစ်ကိုနှစ်ဂိုးတိုးနဲ့နိုင်ပြီးတော့အာဆနယ်ကအက်စတန်ဗီလာကိုတဂိုးဂိုးကြီးနဲ့ရှုံးသွားလို့လေဗိုကဇယားထိပ်ကိုတက်ပြီးတော့အာဆနယ်ကဒုတိယနေရာကိုရောက်သွားပါတယ်။အက်စတန်ဗီလာကတော့အာဆနယ်ကိုဒီတစ်ပတ်မှာနိုင်လိုက်လို့မန်စီးတီးနဲ့အာဆနယ်အသင်းကြီးနှစ်သင်းကိုနှစ်ပတ်သက်တိုက်နိုင်ပြီးတော့တတိယနေရာမှာရှိနေပါတယ်။ဒီဘက်မှာ Spurs ကလည်း Newcastle ကို၄ဂိုးတကိုးနဲ့နိုင်သလို Man City ကလည်း Luton Town ကိုနောက်ကနေအသေးအံကစားပြီးတော့၂ဂိုးတကိုးနဲ့ကတ်နိုင်လို့ပြီးခဲ့တဲ့၄-၅ပွဲမှာနိုင်ပွဲပျောက်နေတဲ့ Spurs နဲ့ Man City တို့နိုင်ပွဲပျောက်တာကိုအဆုံးသတ်နိုင်လိုက်ပါတယ်။ဒီဘက်မှာ Man U ကဘုံပေါက်ကိုအိမ်ခွေးမှာ၃ဂိုးကိုမရှိနဲ့ရှုံးပြီးတော့ Chelsea ကလည်း Everton ကို၂ဂိုးကိုမရှိနဲ့ရှုံးသွားပါတယ်။ Man United ပြတန်ထားကတော့ပြီးခဲ့တဲ့ပွဲမှာ Chelsea ကိုနိုင်ပြီးဒီဘက်မှာဘုံပေါက်ကိုပြန်ရှုံးတဲ့အသေးရဲ့ခြေစွမ်းမတည်ငြိမ်တဲ့အပေါ်မှာစိတ်ပြတ်မိရဲဆိုပြီးတော့ပြောပါတယ်။ဒီဘက်မှာလေဝူနဲ့ပယ်လစ်ဘက်မှာလေဝူတိုက်စင်မူဆာရာဟာလေဝူအတွက်ဂိုး200မြောက်ကိုထိယူနိုင်ခဲ့ပါတယ်။ဒါကြောင့်သူဟာလေဝူအတွက်ဂိုး200နဲ့အထက်သွင်းနိုင်တဲ့တတိယမြောက်ကစားသမားလည်းဖြစ်လာခဲ့ပါတယ
်။ Really special. Really happy for him. Now that's off.
လေဝူနီးပြယာဂင်ကလော့ကတော့ဆာရာဟာတကယ်ကိုထူးချွန်တဲ့ကစားသမားတစ်ဦးဖြစ်တယ်ဆိုပြီးတော့ချီးကျူးလိုက်ပါတယ်ခင်ဗျာ။ပရီးမီယာလိဂ်ဘက်ကနောက်ထပ်သတင်းတစ်ခုကတော့ Everton ကသူတို့ကိုပရီးမီယာလိဂ်မှာအမှတ်လျှော့ပြီးတော့ဒဏ်ရိုက်ထားတယ်ပတ်သက်ပြီးတော့အယူခံဝင်လိုက်ပါပြီ။ကလပ်အသင်းတွေလိုက်လာမယ်ဘဏ္ဍာငွေကြေးဆိုင်ရာစည်းမျဉ်းတွေကိုချိုးဖောက်တယ်ဆိုပြီးတော့ပရီးမီယာလိဂ်ဘက်က Everton ကိုဒီနေ့ဘောလုံးရာသီမှာ10မှတ်လျှော့ထားတာဖြစ်ပါတယ်။ဒါကို Everton ဘက်ကမချေနှက်လို့ပရီးမီယာလိဂ်ရဲ့တရားခုံရုံးအဖွဲ့ဥက္ကဋ္ဌကိုအယူခံဝင်လိုက်တယ်ဆိုပြီးတော့ဒဏ္ဍာရီနေ့မှာပြောလိုက်ပါတယ်ခင်ဗျာ။အော်ဒီတိုင်းဝင်ပြီးမှတော့ပြီးခဲ့တဲ့ Damascus Clark အော်ဒီတိုင်းဝင်မှာဘူးဆွဲခဲ့တဲ့စပိန်နိုင်ငံသား John Rampart PDA ခေါင်းစည်းပြိုင်ပွဲကနေပြီးတော့ပတ်စံပို့ရတဲ့ LIV ခေါင်းစည်းပြိုင်ပွဲတွေကိုဝင်ပြိုင်သွားမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
်။ I think the number one thing I learned is that I love the game of golf.
ပထမဆုံးတစ်ခုကတော့ကျွန်တော်အနေနဲ့ကောက်သီးကစားနည်းကိုကြိုက်တယ်။ကောက်သီးကစားနည်းကိုလည်းအောင်မြင်စေချင်တယ်။ဒုတိယတစ်ချက်အနေနဲ့ကတော့လူတစ်ယောက်ကတစ်ခုခုကိုရွေးချယ်ဆုံးဖြတ်ရတော့မယ်ဆိုရင်သူ့အတွက်သူ့မိသားစုအတွက်အကောင်းဆုံးကိုပဲရွေးချယ်ဆုံးဖြတ်ရမှာဖြစ်ပါတယ်။ဒါကရိုးလေးပါပဲ
။အခုလို John Ram LIV ကောက်သီးပြိုင်ပွဲတွေကိုဝင်ပြိုင်ဖို့ဆုံးဖြတ်လိုက်တဲ့အတွက်သူဟာ PDA ပြိုင်ပွဲတွေကနေ LIV ကောက်သီးပြိုင်ပွဲတွေကိုပြောင်းကစားတဲ့နာမည်ကြီးကစားသမားတွေကတယောက်လည်းဖြစ်ပါတယ်။ပြီးခဲ့တဲ့2022ခုနှစ်တုန်းကတော့ Australia က Cameron Smith ဟာ Brisbane Open ကောက်သီးပြိုင်ပွဲမှာဘိုးဆွဲပြီးတဲ့နောက် LIV ကောက်သီးပြိုင်ပွဲတွေကိုဝင်ပြိုင်ဖို့ဆုံးဖြတ်ခဲ့ပါတယ်။အခုလည်း John Ram ကဝင်ပြိုင်ဖို့ဆုံးဖြတ်လိုက်တာကြောင့်သူဟာတစ်နှစ်ကိုအနည်းဆုံး American Dollar တန်း300လောက်ရနိုင်တယ်လို့မီဒီယာတချို့ကဖော်ပြနေပြီးတော့တချို့မီဒီယာတွေကဆိုရင်တန်း600နီးနီးလောက်ထိရနိုင်တယ်ဆိုပြီးတော့ကြောနေကြပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmesevoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါလား။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Bloomberg အပြရန်အမှတ်လေးပါတာကြည့်ပြုစီစဉ်ပါရရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
တော်တာရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့ကြာသာပတေးနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်ရှင်။ဂါဇာကမ်းမြောင်ဒေသမြောက်ပိုင်းကဟာမတ်စစ်ဖွဲ့ကိုချေမှုန်းတဲ့စစ်ဆင်ရေးတွေအတွင်းအစ္စရေးစစ်သား10ဦးသေဆုံးခဲ့ကြောင်းအစ္စရေးစစ်တပ်ကဗုဒ္ဓဟူးနေ့မှာပြောပါတယ်။ဂါဇာမှာပြည်မှန်250ချောက်ကိုတိုက်ခိုက်ခဲ့တာလို့လည်းပြောပါတယ်။လေချောင်းတိုက်ခတ်မှုတွေအတွင်းအစ္စရေးစစ်တပ်အပြော့အယအစ္စရေးဘက်ကိုဒုံးကျည်ပစ်လို့ဖို့ပြင်ဆင်နေတဲ့ဟာမတ်စ်တပ်သားတွေကိုလည်းထိမှန်ခဲ့တယ်လို့ပြောပါတယ်။ယူကရိန်းကအကြီးဆုံးမိုဘိုင်းခွင့်ရဝန်ဆောင်မှုပေးနေတဲ့ Kyiv Star ကိုပစ်မှတ်ထားတိုက်ခတ်ခဲ့တဲ့စိုက်ဘာတိုက်ခတ်မှုအတွက်ရုရှားကအွန်လိုင်းစိုက်ဘာဖောက်ထွင်းတဲ့ hacker အဖွဲ့တစ်ဖွဲ့ကတာဝန်ရှိကြောင်းထုတ်ဖော်ပြောဆိုထားပါတယ်။ hacker အဖွဲ့ဖြစ်တဲ့ Source စစ်ဖွဲ့အဖွဲ့ကိုရုရှားစစ်တပ်ထောက်လှမ်းရင်းနဲ့ပူးပေါင်းလှုပ်ဆောင်နေတယ်လို့ယူကရိန်းကယူဆထားပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့သားဖြစ်သူဟန်တာဘိုက်ဒန်ဟာဝင်ငွေဒေါ်လာတန်းချီရတဲ့ပြည်ပစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးဒီကဘိတ်သက်တေခံချနာဖို့စင့်ခေါ်တဲ့ကွန်ဂရက်စ်အောက်လွှတ်တော်ရဲ့အမိန့်ကိုဖီဆန်ခဲ့ပါတယ်။ဒါပေမဲ့ဟန်တာဘိုက်ဒန်ဟာကပီတောလွှတ်တော်အဆောက်အအုံမှာသတိစာရှင်းခဲ့ပြီးသူ့ရဲ့ဗန်နာရေးကိစ္စတွေနဲ့ဖခင်ဖြစ်သူမသက်ဆိုင်ဘူးလို့ပြောဆိုသွားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုစော်မှုကျော်ဖြစ်ပါတယ်။ညပိုင်း 9:00 ကနေ 10:00 ထိထုတ်လွှင့်မယ့်ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ 1925.32 တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုအားပေးတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျမသင်္ကီထိုက်ပါ။